Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်ဩဂုတ်လ17ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်အောင်ပါဒီညဘက်သတင်းတွေကိုနားလောင်နေတူကြီးညာပေးပါပါ။နောက်ကိုရီးယားနိုင်ငံကဒီဂျပန်နိုင်ငံသားတစ်ဦးကိုဖမ်းဆီးထားတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံကစုံစမ်းစစ်ဆေးနေပါတယ်။အင်ဒိုနီးရှားနိုင်ငံမှာဒီအင်အားပြင်းငလင်လွတ်ခတ်ခဲ့ပြီးတဲ့နောက်လမ်းပေါက်ကျွန်းဟာဆယ်လက်မလောက်အထိမြင့်တက်လာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတဲ့အောင်သတင်းတွေကတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်မြန်မာနိုင်ငံကိုလာရောက်တွေ့ဆုံဆွေးနွေးပါတယ်ဒီဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေဘက်ကအမြင်ဘယ်လိုရှိပါသလဲ
နိုင်ငံသားဖြစ်သိမ့်တဲ့လူကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်မြန်မာတိုင်းနိုင်ငံလုံးကိုပေါ်ခွင့်ပေးလိုက်ကျွန်တော်တို့ဒီမြန်မာပြည်သိတ်ဆောင်မထားပါနဲ့အဲ့လိုမျိုးကျွန်တော်တို့ကနိုင်ငံသားမဖြစ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်စနေညတိုင်းတင်ဆက်ပေးနေကြပတ်စဉ်ခဏမှာတော့ဒီ1988ခုနှစ်အာဏာရှင်စနစ်ကိုတော်လှန်ခဲ့တဲ့လူလူအုံကြွမှုကြီးရဲ့မြင်ကွင်းကိုမှတ်တမ်းတင်ခဲ့သူတဦးရဲ့အကြောင်းနဲ့အတူမြန်မာနိုင်ငံမှာတိုက်တာတွေတိုးချဲ့ဆောက်လုပ်နေပေမဲ့လို့လုပ်ငန်းဝင်ဘေးရန်ရဲ့ကင်းစစ်မှုအားနည်းနေသေးတဲ့အကြောင်းပညာရှင်တွေထောက်ပြနေကြတဲ့မြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဒီဝါရှင်တန်ပြည်နယ်စီအက်တဲမြို့မှာလေရင်ဆက်ပင်တူဟာလေရင်ကြီးတကြီးကိုခိုးယူပြီးတော့စတန်ထွေမောင်းနေခဲ့ပြီးတဲ့နောက်လူနေကျပါတဲ့ကက်ထရင်ဂျွန်မော်ကိုပြတ်ချခဲ့ပါတယ်။အသက်29နှစ်အရွယ်လေထင်းသင်းပြင်ဆင်ရေးဌာနဝန်ထမ်းတူဟာ Horizon လေကြောင်းလိုင်းက Q400 ပန်ကောက်နှလုံးတက်လေရင်ကို CFTL နိုင်ငံတကာလေစိတ်ကနေပြီးတော့ခိုးယူမောင်းနေခဲ့တာလို့ဒီရဲဌာနကတွစ်တာမှာရေးသားပါတယ်။လေရင်ထင်းသေးမျောစင်နဲ့ပြောကြတဲ့အတန်ဖိုင်ထဲမှာတော့လေရင်မောင်းသူကို Rick လို့ခေါ်ဆိုတာကိုကြားခဲ့ရပါတယ်။အဲဒီနောက်လေရင်မောင်းသူဟာသူကအခက်အခဲတွေနဲ့ရင်ဆိုင်နေရသူတူဖြစ်ပြီးခက်ကြောင်ကြောင်ဖြစ်နေတယ်လို့ပြောကြတာကိုလည်းကြားကြရတယ်လို့ဆိုပါတယ်။ Horizon လေကြောင်းလိုင်းတာဝန်ခံတူဖြစ်သူ Constance von New ကဒီလေရင်ပြတ်ကျရမှာတည်ဆုံးခဲ့သူတွေရဲ့မိသားစုနဲ့အတူထပ်တူကြည်ကွဲမိကြောင်ပြောပါတယ်။အခုလိုလေရင်ပြတ်ကျရမှာတည်ဆင်းသူရဲ့နာမည်ကိုတော့လေကြောင်းလိုင်းကထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး။လေရင်ကိုခိုးယူမောင်းနေခဲ့ပြီးတဲ့နောက်မှာစက်တိုက်လေရင်နှစ်စီးကိုလည်းအနီးကနေလိုက်ပါကြည့်ရှုစေခဲ့ပါရတယ်။ဒါပေမဲ့လေရင်ပြတ်ကျရမှာတော့ဒီစက်တိုက်လေရင်တွေနဲ့ပတ်သက်ခြင်းမရှိဘူးလို့ရထနာကပြောပါရတယ်။ဒီဖြစ်ဖြစ်ဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကြံစည်ရဲဆိုတဲ့အနေအထားမျိုးလည်းမတွေ့ရကြောင်းလေရင်ကိုစိတ်ထင်တိုင်းမောင်းရကနေပြတ်ကျခဲ့တာလို့ PSKN ရဲ့ရာရှိ Paul Pastor ကပြောပါရတယ်။လေရင်ပြတ်ကျချိန်မှာလေရင်ပေါ်မှာတခြားဘယ်သူမှရှိမနေခဲ့ပါဘူးခင်ဗျာ။
တူရကီနိုင်ငံကတင်ပို့တဲ့အလူမီနီယံနဲ့တံမဏီထုတ်ကုန်တွေအပေါ်အမေရိကန်နိုင်ငံကအခွန်နဆတိုးကောက်မဲ့ကိစ္စသတင်းလာနေကစပြီးအသက်ဝင်မယ်လို့အင်ဂျီရောကကြေညာပါတယ်။ဒီလိုအခွန်တိုးကောက်ဖို့တောက်ကြနေအစောပိုင်းကတမရဒေါ်နယ်ထရမ်ပါကြေညာလိုက်ပြီးတဲ့နောက်တူရကီရဲ့ငွေကြေးတမဟာဆယ်စုနှစ်တခုအတွင်းတန်ဖိုးအနှိမ်ဆုံးကိုကျသွားသလိုရင်းနှီးမြှုပ်နှံမဲ့လုပ်ငန်းရှင်တွေယုံကြည်မှုတွေလည်းကျဆင်းသွားခဲ့ပါတယ်။တူရကီနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးလက်ရှိမှာမကောင်းပါဘူးဆိုပြီးအခွန်နဆတိုးကောက်မဲ့အကြောင်းတောက်ကြနေမှာတမရထရမ်ပါက Twitter မှာရေးခဲ့တာပါ။အကြမ်းဖက်ဝါဒကိုထောက်ခံအားပေးမှုဆွဲချက်နဲ့တူရကီမှာဖမ်းဆီးထိန်းသိမ်းခံရတဲ့အမေရိကန်နိုင်ငံသားခရီးယန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုပြန်လွှတ်ပေးဖို့အမေရိကန်ကတောင်းဆိုထားပြီးတူရကီကတော့တရားစွဲတင်မှုပြုလုပ်နေတာကြောင့်နိုင်ငံခြားဆက်ဆံရေးတွေဆိုးဝါးလာနေတာပါဆွဲဆိုထားတဲ့အမှုကအခြေအမြစ်မရှိဘဲတူရကီကဘရန်ဆန်ကိုပြန်ပေးဆွဲထားတာဖြစ်တယ်လို့အင်ဂျီရောကဆွဆွဲပါတယ်တူရကီအစိုးရကတော့ဘရန်ဆန်ကိုတရားရင်ဆိုင်ဖို့လိုလာနေတာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ်ကနာဖတာကောင်မြောက်အမေရိကန်နိုင်ငံများကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်ချုပ်ဆိုထားတဲ့မက္ကဆီကိုနိုင်ငံပေါ်ချီးမွမ်းခဲ့ပေမဲ့ကနေဒါနိုင်ငံကိုတော့ချင်းချောက်ပြုတ်ဆုတ်လိုက်ပါတယ်။တောက်ကြနေညနေကတွစ်တာမှာရေးသားခဲ့ရမှာထရမ်ကအရင်ကနဲ့မတူပဲမက္ကဆီကိုနိုင်ငံပေါ်အကောင်းပြောခဲ့တာပါ။ရွေးကောက်ပွဲအကျိုးမဲဆွဲကာလာရုံးကမင်းကွန်းပြောကြရမှာတော့အမေရိကန်ပြည်ထောင်စုကနေဆက်ဒီဇိုင်းကာရင်ရမှာမက္ကဆီကိုအနေနဲ့အကုန်ကျခံရမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာတော့အဲ့ဒီအစီအစဉ်ကောင်တယ်မဖော်နိုင်ဖြစ်နေပါတယ်။ဒါပြင်မက္ကဆီကိုနိုင်ငံသားတွေဟာမရင်းသမားတွေဖြစ်တယ်ဆိုပြီးတော့လည်းသူကပုံဖော်ပြောဆိုခဲ့ပူးပါတယ်။ဒါပေမဲ့လည်းအခုခါမှာတော့မက္ကဆီကိုနဲ့ဆက်ဆံရတာဟာအဆင်ပြေလာပါတယ်။မော်တကားဆက်ရုံလုပ်သားတွေစိုက်ပျိုးရေးသမားတွေအတွက်အလုပ်ကိုင်ခွင့်လန်းတွေပိုကောင်းမွန်အောင်ဆောက်ရှောက်ပေးရပါမယ်။ဒါမှမဟုတ်ရင်တော့ဆက်ဆံရေးအဆင်ပြေလာမှာမဟုတ်ဘူးလို့ထရမ်ကတွစ်တာမှာရေးခဲ့တာပါ။ ဒါပြင်လာမယ့်ဒီဇင်ဘာမှာမက္ကဆီကိုသမ္မတဖြစ်လာမယ်အန်ဒရက်မန်နျူအယ်လိုပက်စ်အော်ဘရဒါဟာတကယ်ကိုလူရည်မွန်တယောက်ဖြစ်တယ်လို့လည်းသူကချီးမွမ်းရေးသားပါတယ်ဒါပေမဲ့လည်းတခြားတစ်ဖက်မှာတော့ထရမ့်ကကနေဒါအနေနဲ့ဆောင်ခိုင်းရမယ်သူတို့ရဲ့တွင်းကုံနဲ့ကုန်သွယ်ရေးတားဆီးတွေဟာတိတ်ကြီးမလွန်နေတာကြောင့်တကယ်လို့ညှိနှိုင်းမရဘူးဆိုရင်တော့မော်တော်ကားတွေကိုအခွန်ကောက်မယ်ဆိုပြီးပြောရတယ်။တောက်ကြနေနှောင်းမိုင်းမှာပဲကနေဒါကလည်းသူတို့အနေနဲ့မပြောင်းမလဲရက်ဒီမှာဖြစ်ပြီး NAFTA သဘောတူညီချက်နဲ့ပတ်သက်လို့ပြုပြင်ပြောင်းလဲဖို့ဆောင်ရွက်နေတဲ့အချိန်ထဲမှာကနေဒါလူလူတွေဆက်ပြီးတော့ရက်ဒီသွားမယ်လို့တုံ့ပြန်ပါတယ်ခင်ဗျာ။
ကိုလာတမကထွတွင်ညီလာခံကိုတက်ရောက်လာမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုအပါအဝင်အမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အစီအစဉ်မရှိဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကပြောရဲလို့အီရန်ရဲ့တက်စနင်ပုဂလီကသတင်းစာကဒီကနေ့စနေနေ့မှာပြောပါရယ်ကိုလာတမကထွတွင်ညီလာခံဘေးဘက်မှာဝန်ကြီးပွန်ပြိုနဲ့တွေ့ဖို့ရှိသလားလို့မေးမြန်းရမှာဝန်ကြီးဇာရစ်ကအဲ့ဒီလိုအစီအဝေးမျိုးလုပ်ဖို့စီစဉ်ထားတာမရှိသလိုအီရန်ရဲ့သဘောထားကိုလည်းအချင်းချင်းကြီးညာခဲ့ပြီးပြီလို့ဖြေဆိုခဲ့တဲ့အကြောင်းသတင်းစာကပြောပါရယ်အီရန်ပေါ်တန်ခံမှုအသစ်တွေမချမှတ်ခင်နိုင်ပိုင်းအလိုမှာပဲကြိုတင်သတ်မှတ်ချက်တွေမထားဘဲနဲ့တွေ့ဆုံညီနိုင်ဖို့ဆိုပြီးအမေရိကန်ဘက်ကပြီးခဲ့တဲ့သတင်းလာနေကကမ်းလှမ်းချက်ကိုအီရန်သမ္မတဟာဆန်ရိုဟာနီကပယ်ချထားတာပါအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုမကျေနပ်တဲ့အတွက်2015အီရန်နျူကလ িয়ার သဘောတူညီမှုကလည်းအမေရိကန်နိုင်ငံနှုတ်ထွက်လိုက်ပြီးတန်ခတ်မှုအစ်စ်တွေခုလိုပြန်ချမှတ်ဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာပါသမ္မတထရမ့်ဘက်ကတွေးဆမှုကလန်လာပေမဲ့အမေရိကန်ဘက်ကယူသားမှုမရှိတဲ့အတွက်အမေရိကန်တာဝန်ရှိသူတွေနဲ့တွေးဆမှုမရှိဘူးဆိုပြီးဆရီရဲ့ပြောပြချက်ကိုကိုးကားပြီးတော့တက်စနင်းသတင်းစာကဖော်ပြခဲ့တာဖြစ်ပါတယ်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညာလိုင်းဒိုမီတာ25 kHz 1180တို့ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရှင်ရင်းညာပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံကဂျပန်နိုင်ငံသားတဦးကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့စုံစမ်းနေကြောင်းဂျပန်နိုင်ငံကဒီကနေ့မှပြောလိုက်ပါတယ်။အဲဒီဂျပန်နိုင်ငံသားဟာတရှိုလုတ်တယ်ဆိုတဲ့ဆွဆဲချက်နဲ့ဖမ်းဆီးခံရတာဖြစ်ကြောင်းအစာဟီဂျပန်သတင်းစာမှဖော်ပြပါတယ်။အသက်39နှစ်အရွယ်ဗီဒီယိုရိုက်ကူးဖမ်းဆီးသူဖြစ်တယ်လို့ဆိုတဲ့ဂျပန်နိုင်ငံသားဟာမြောက်ကိုရီးယားကိုအလဲပတ်သွားရောက်တာဖြစ်ပြီးတော့ဩဂုတ်17ရက်နေ့မှာဂျပန်နိုင်ငံကိုပြန်ရောက်လာမှာဖြစ်ကြောင်းဒါမှမဟုတ်အခုကမှသူနဲ့အဆက်အသွယ်ပြတ်တောက်နေကြောင်း NTV သတင်းဌာနကပြောပါတယ်။မြောက်ကိုရီးယားနောက်မြောက်ဒေသကစစ်ဖက်ဆောင်ဦးတွေကိုမှတ်တမ်းတင်ရိုက်ကူးဖို့ဆောင်ရွက်စင်မှာသူ့အနေနဲ့ဖမ်းဆီးခံရတာဖြစ်နေကြောင်း NTV ကပြောပါရယ်မြောက်ကိုရီးယားဟာအရင်ကတည်းကဂျပန်နိုင်ငံသားတချို့ကိုဖမ်းဆီးခေါ်ဆောင်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီလူတွေပြန်လွတ်ဖို့ဂျပန်နိုင်ငံအနေနဲ့ဆောင်ရွက်နေစင်မှာပဲနောက်ထပ်အခုလိုဖမ်းဆီးမှုပေါ်ပေါက်လာတာပါ
ဂျပန်ရှာဖွေကယ်ဆယ်ရေးရဟယင်တစဉ်တောင်းနေကြတဲ့ပြကြခဲ့တဲ့အတွက်ရင်မော်လိုက်ပါသွားတဲ့လူ9ဦးစလုံးသေဆုံးသွားတယ်လို့အနာပိုင်တွေကဒီကနေ့အတည်ပြုပြောဆိုပါရယ်ဂွန်မာစီရင်စုဒေသခံကရှာဒေသခံရှာဖွေကယ်ဆယ်ရေးသမား9ဦးနဲ့ရဟယင်ကုမ္ပဏီကဝန်ထမ်း2ဦးလိုက်ပါသွားတဲ့ Bell 412EP ရဟယင်တောက်ကြနေကစတင်ပြန်လည်သွားပြီးတနအိအတွင်းမှာပဲအဆက်အသွယ်ပြတ်ပြီးတော့ပြကြသွားခဲ့တာပါရဟယင်မော်ပါသွားသူတွေထဲကနောက်ဆုံးတယောက်ကိုဒီကနေ့ကယ်ထုတ်နိုင်ခဲ့ပေမဲ့အဲ့ဒီမှာပဲသေဆုံးသွားခဲ့တာပါရဟယင်ဟာအသစ်ဖွင့်မဲ့တောင်းတက်လန်းချေလင်းတောင်းတက်လန်းတစ်ခုကိုနှစ်နာရီကြာသွားပြီးတော့ကြည်ကြက်စင်းနေခဲ့တာပါဒီအဖြစ်အပျက်ကြောင့်တောင်းတက်လန်းဖွင့်မဲ့အခမ်းအနားကိုစနေနေ့မှာဖျက်သိမ်းလိုက်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်အခုလိုရဟယင်ပြတ်ကျတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရဟယင်ပြတ်ကျသွားတဲ့နေရာမှာစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်အဲ့ဒီနေရာမှာရဟယင်ကိုယ်တည်းကအပျက်စီအပိုင်းစားတွေပြန်ကျဲနေပြီးတော့ရဟယင်ပြုတ်ကျခဲ့တဲ့နေရာကတစ်ပင်တွေလည်းကျိုးနေတာပါဂျပန်သတင်းဌာနကတော့ရဟယင်ဟာမြူရီဆိုင်းနေတဲ့တောင်ပေါ်မှာအတော်နှိမ့်နှိမ့်ကနေပြန်တက်နေခဲ့တယ်လို့မြင့်မြင့်တက်တဲ့ဦးတွေကိုကိုးကားပြီးတော့ဖော်ပြပါရယ်အဲ့လိုပြတ်ကြမတော်ခင်မိနစ်ပိုင်းကလေးမှာပဲရဟယင်ပြန်ခွေလာတာကိုရဟယင်ရဲ့ GPS ကနေဖော်ပြနေတယ်လို့ဂျိုတိုသတင်းဌာနကပြောပါရယ
်အင်ဒိုနီးရှားနိုင်ငံမှာလူ400နီးပါးတစ်ဆုံးခဲ့တဲ့အင်အားပြင်းငလင်လုတ်ခတ်ပြီးနောက်ပိုင်းမှာလမ်းပေါက်ကျွန်းဟာ10လက်မလောက်ထိမြင့်တက်လာတယ်လို့သိပ္ပံပညာရှင်တွေကပြောရတယ်အင်ဒိုနီးရှားသဘောဝ BNA ကယ်ဆယ်ရေးအေဂျင်စီကငလျင်တွင်သေဆုံးသူ321ယောက်ရှိတယ်လို့သတင်းထုတ်ပြန်ပြီးနောက်တစ်ရက်ဒီကနေ့မှာတော့သေဆုံးသူ388ယောက်အထိရှိနေပြီလို့ဆိုပါတယ်အခုချိန်ထိတော့ကယ်ဆယ်ရေးတွေဟာအပျက်စီးပုံတွေထဲမှာအသက်ရှင်ကျန်နေသူတွေကိုလိုက်လံရှာဖွေနေစေဖြစ်ပြီးတချို့ကလည်းတကြိုပြီးခဲ့ပါပြီအခုလ9ရက်နေ့ကငလျင်လုတ်ခတ်ပြီးဂျိုရူးကရိုက်ကူးထားတဲ့လမ်းပေါက်ကျွန်းရဲ့ပုံတွေကို NASA နဲ့ California နည်းပညာ Institute ကသိပ္ပံပညာရှင်တွေပူးပေါင်းပြီးတော့အဖြေရှာခဲ့ရမှာကျွန်းဟာငကိုရှိခဲ့တဲ့အနေအထားထက်ဆယ်လက်မလောက်ပိုမြင့်လာတာကိုတွေ့ရတာပါငလျင်ပုံပုံချက်မနဲ့နည်းတဲ့ကျွန်းရဲ့အနောက်မြောက်အရက်မှာအခုလိုမြင့်တက်လာတာဖြစ်ပြီးတခြားနေရာတွေမှာတော့2လက်မကနေ6လက်မလောက်အထိနှိမ့်စင်းသွားပါတယ်ငလျင်ကြောင့်လူနေအိမ်ပေါင်း6800လောက်ပျက်စီးသွားတဲ့အတွက် လမ်းမောက်ကျွမ်းမာနေထိုင်သူဆရာကိုင်းတို့ဖြစ်တဲ့လူပေါင်း၄သိန်းနီးပါးဟာအခုခါမှာအိုးအိမ်မဲ့ဖြစ်နေတာပါလူငယ်တဲ့တည်င်းတပတ်နီးပါးကလွတ်ခဲ့တဲ့ခုနှစ် Richter scale ရှိတဲ့အင်အားပြင်းငလင်ကြောင့်ဒေသခံတွေဟာဘေးဒုက္ခအနေတွေရင်ဆိုင်နေတဲ့ကြားမှာပဲဒီကနေ့မှာတော့ဈေးဆိုင်တချို့ပြန်လည်ဖွင့်လှစ်ခဲ့ပါတယ်အနီးနားကဘာလီပန်းဖြေကျွန်းလောက်လာရောက်လေပတ်သူတိတ်မများလာတဲ့လမ်းမောက်ကျွမ်းမာတည်င်းတပတ်ကျော်ကာလအတွင်းအင်အားပြင်းငလင်၃ချိန်လွတ်ခဲ့ခဲ့တယ်လို့နောက်ဆက်တွဲငလင်အချိန်900ခန့်လွတ်ခဲ့ခဲ့ပါတယ်ခင်ဗျာ
ရှိမင်းနိုင်ငံမှာကလေးငယ်အများပြားပါဝင်လူ90ထက်မနည်းတိတ်ဆုံးခဲ့ရတဲ့လေကြောင်းတိုက်ခိုက်မှုဖြစ်ရပ်ကိုစုံစမ်းစစ်ဆေးမယ်လို့ဆော်ဒီဥဆောင်တဲ့အာရဗ်စစ်ဘက်ညွန်ပေါင်းအဖွဲ့ကတောက်ကြားနေမှာပြောပါတယ်အစောပိုင်းတုန်းကတော့တိုက်ခိုက်မှုကိုခုခံကာကွယ်ပြီးတော့ဥပဒေနဲ့ညီညွတ်တဲ့စစ်ရေးလှုပ်ဆောင်မှုလို့ပြောထားတာပါလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုတာအပါအဝင်နိုင်ငံတကာကဝေဖန်ပြောဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်လာပြီးတဲ့နောက်ခုလိုပြောင်းလဲပြောဆိုလာတာပါရေမင်းနိုင်ငံမြောက်ပိုင်းမှာကြာပြင်းနစ်ကတိုက်ခိုက်မှုအတွင်းကလေးငယ်အယောက်40ထက်မနည်းသေဆုံးတယ်လို့ရေမင်းဟူတီတပုံတွေကပြောထားပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝင်ကြီးကိုရိုင်မြန်မာနိုင်ငံကိုကိုရိုင်လာရောက်ပြီးတော့မြန်မာဆိုရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းမှုအပေါ်ကိုအလားအလာကောင်းဖြစ်ကြိုးစိုးလက်ခံကြပေမဲ့လို့ဒီဒုက္ခသည်တွေအပေါ်မှာမြန်မာပြည်သူတွေအကြားကွဲပြားတဲ့အမြင်သဘောထားတွေကိုတော့နားလည်မှုရှိလာအောင်ရှင်းလင်းကြဖို့လိုအပ်တယ်လို့ရခိုင်အရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။အစိုးရဘက်ကလည်းနိုင်ငံသားဖြစ်ခွင့်ရှိတဲ့သူတွေကိုနိုင်ငံသားအခွင့်အရေးနဲ့အညီအခွင့်အရေးပေးဖို့လိုပြီးတော့ဖြစ်ခွင့်မရှိဘူးဆိုရင်လည်းပြက်ပြက်သားသားကင်တွယ်ဖြည့်ရှင်းဖို့လိုတယ်လို့ရခိုင်နိုင်ငံရေးပါတီ ANP ကထောက်ပြပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီကိုရိုင်တက်ရောက်ခဲ့တဲ့မနေ့နေပြည်တော်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ကြားဝန်ကြီးအဆင့်အစည်းအဝေးပွဲကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချောင်သွားကြတဲ့ရခိုင်ဒေသကနေရဲစွန့်ခွာသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုစောလင်စာစတင်နိုင်ရေးသဘောတူညီချက်၈ချက်နှစ်နိုင်ငံသဘောတူခဲ့ကြပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်မြန်မာနိုင်ငံကိုလာရောက်ပြီးမြန်မာဆိုရတာဝန်ရှိတဲ့သူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းမှုကိုအလားအလာကောင်းဖြစ်ကြိုးစိုးလက်ခံကြပါမယ်လို့ဒီဒုက္ခသည်တွေအပေါ်မှာမြန်မာပြည်သူတွေရဲ့သဘောထားအမြင်ကွဲပြားမှုတွေကိုရင်ကြားစေရှင်းလင်းပေးဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝေလွင်ကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့လာကောင်းပါလေဟိုလုတ်တက်လာလဲကြပါပြီ။သူတို့ကိုယ်တိုင်လာတဲ့အတွက်ကြောင့် government to government တိစားရကလေးတွေကတော့တိုးတက်မှုရှိတယ်လို့ထင်တယ်။သို့တော့ကျွန်တော်အနေနဲ့ပြည်သူ့ကြားမှာနားလည်ပြီးဆောင်ဖို့လေရင်းများစီရကအဓိကလုပ်ဖို့လိုပါလေ။အဲ့ဒါလေးကိုတော့ဆက်လက်ပြီးတော့အကောင့်ထဲပေါ်ဖို့လိုအပ်ပါလေ။နှစ်ဖက်အမြင်တွေကတော်တော်လေးကွာနေပါလေ။ပြည်တွင်းကအထူးသောအမြင်တွေကတော့ဖြစ်ရင်ဒီပုံကိုယ်တွေတဦးတယောက်မှမမပြင်းနဲ့မပတ်သက်တဲ့လူတွေနိုင်ငံသားတွေကိုယ့်ရဲ့အဆက်ဆက်ကနေပြီးတော့ခိုးဝင်လာကြတယ်။မတရားမြေတွေသိမ်းထားတယ်။အဲ့တော့သူတို့ကဒီမှာစူပူတောင်းရမှုလုပ်ပြီးတော့ဒီကာကွယ်ရေးအဖွဲ့တွေကနေကျင်တဲ့အခါကျတော့ထွက်ပြေးသွားကြတယ်။သူတို့အဖြစ်ကျူးလွန်လို့ထွက်ပြေးသွားကြတယ်။သူတို့စာတီကိုသူတို့ပြန်သွားကြတယ်။အဲ့ဒါပြီးပြီပေါ့သူတို့ဘာလို့ခေါင်းထိတာတုံးဆိုတော့အမြင်ကဗမာပြည်ထဲမှာအဲ့ဒီပုံစံအဲ့လိုကြီးမပြောသေးတိုင်အောင်တိုင်းရင်းသားတွေသိစားဘူးတော့မစင်စားဘူးလူမျိုးသားဘာသာကြားတွေအတွက်ကိုတော့အမျိုးမျိုးလုပ်ပြီးနေတယ်ဆိုပြီးတော့တောက်ထိုးပင်ကောလုပ်တဲ့လူတွေရဲ့ပွေထိုးလှုပ်ဆော်မှုကအဲ့ဒီအစားကပြည်တွင်းကအယံကျေလောင်ဖြစ်တယ်ဒီပကလည်းပဲဒါဖြစ်နေလဲဆိုလို့ရှိရင်ဒီကိစ္စရပ်တွေဟာဟိုလူအခွင့်အရေးချုပ်ပေါင်းမှုလို့ဒီ humanitarian crisis တို့ဒုက္ခရဲ့အနေထားယုံကြည်တစ်ခုတောင်ဖြစ်နေပါပြီဆိုတဲ့ကိစ္စရပ်ဒီအဲ့ဒီလိုအဖြစ်အပျက်ကိုကျွန်တော်ညင်ညာစေဖို့ကတွဲဆုံဆွေးနွေးရေးပဲကျွန်တော်တို့ကအစိုးရအချင်းချင်းတွေ့တာလေအမှန်တန်လိုအပ်တယ်ဆိုင်ရဲ့တမန်ရဲ့လည်းလိုအပ်တယ်အဲ့တော့ပြည်သူတွေကိုတိတွေ့ဖို့လိုတယ်လို့ကျွန်တော်ထင်တယ်
ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့အရေးအစိုးရဘက်ကနေဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်နိုင်ငံရေးပါတီတွေရဲ့အမြင့်သဘောထားကိုအလေးထားဖို့လိုတယ်လို့မြမအစိုးရအနေနဲ့နိုင်ငံသားဖြစ်ခွင့်ရှိသူကိုဥပဒေနဲ့အညီနိုင်ငံသားအခွင့်အရေးအပြည့်အဝပေးတင်ပြီးဖြစ်ခွင့်မရှိဘူးဆိုရင်လည်းပြက်ပြက်သားသားကင်တွယ်ဖြေရှင်းတင်တယ်လို့ရခိုင်မျိုးသားပါတီရဲ့အတွေ့အမှုအဖွဲ့ဝင်ဦးအောင်မရကျော်ကတိုက်တွန်းပြောဆိုလိုက်ပါတယ
်နိုင်ငံသားဖြစ်သိမ့်တဲ့လူကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်မြမတနိုင်ငံလုံးကိုတော့ခွင့်ပေးလိုက်ကျွန်တော်တို့ဒီမြန်မာပြည်ပြိတ်ဆောင်မှာထားပါနဲ့နိုင်ငံသားမဖြစ်သိမ့်တဲ့လူကိုနိုင်ငံသားမဖြစ်သိမ့်တဲ့နိုင်ငံခြားသားဖြစ်ပြက်ပြက်သားသားကြော်ညာပြီးရင်အဲ့ဒါတွေကိုစီစီခက်ခဲမှုတွေလုံးနေ မဲမဲကန်ကန်လုံးမေးပြီးမေးဆိုရင်တော့ကျွန်တော်တို့ဒီသက်ဆိုင်အဲတိုင်းသားတွေအနေနဲ့ရောကျွန်တော်တို့ဒီသက်ကနိုင်ငံရေးပါတီတွေရောသူသူဖွဲ့စည်းရေးတွေရောအဲ့ဒါတွေကိုသာလက်ထဲလက်ခံကြမေးရအဲတိုင်းသားတွေနဲ့ကျွန်တော်တို့အမြဲတမ်းပြောဖြစ်ပါတယ်အခုကအတိတ်ကိစ္စတွေကိုဘာမှမလုပ်ပြီးအဲ့လိုလက်ခံမေးလက်ခံမေးလက်ခံမေးသေးအဲ့လိုမျိုးဖြစ်နေတော့ဒီသက်ကဒီသက်ခံလူထုကတော့ရှင်နေမှုကတော့မရနိုင်ဘူးဟိုကီလေမှုကတော့ရနိုင်တယ်လေတို့တော့ကျွန်တော်တို့ကတော့မထင်ပါဘူးဒီလိုမျိုးလုပ်နေပြီဆိုတော့
ပင်ကလာနှစ်နိုင်ငံအရေးလေးလာအခဲခတ်နေတဲ့မြန်မာနိုင်ငံရဲ့သုံးသက်သူဒေါက်တာခင်စောဝင်းကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုကိုယ်တိုင်လာရောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးတွေ့ဆုံဆွေးနွေးမှုကိုအလားအလာကောင်းတစ်ခုဖြစ်ရှုမြင်ပါတယ်
။ဘင်္ဂလားဒေ့ရှ်ကနိုင်ငံလေးသာပြေးတာသူကနိုင်ငံကြီးသားလို့သူကကန့်ကြွယ်ရတယ်စဉ်းစားရတယ်အချင်းချင်းဆုံးရမယ်ဆိုတာပြီးတော့သူကဒါကိုမဆုံးရအောင်နော်ဆုံးရတယ်အောက်ဆယ်လို့ရအောင်သူကမပြောထွက်လာတာနော်အကောင့်မကမြင်နေဘောမကမြင်နေသူလို့သူလိုပဲဟုတ်တယ်ကလည်းနားရပြီးလို့လိုတယ်နော်ဘာလို့လဲဆရာ ICC ပေါ့ဝင်နော်ဆိုတော့သူတို့ကလည်းဆိုလို့ရှိရင်အားလုံးပြန်နိုင်ငံတစ်ခုကောင်းတဲ့အချိန်ကဘယ်လိုမဖြစ်အောင်သူ့အနေနဲ့က
ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတော့မြန်မာအစိုးရဘက်ကရိုဟင်ဂျာဒုက္ခသည်အဖြစ်မသုံးသုံးပါဘူးမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာရခိုင်ပြည်နယ်ဘက်ကလည်းဒီကနေ့ခီးဆက်ဖို့ရှိပါတယ်ရှင်ဒီရေမြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူ့အကြောင်းအစီအစဉ်ကိုတင်ပြပေးကြပါမယ်။မြန်မာသမိုင်းရဲ့အထင်ကရဖြစ်တဲ့1988ခုနှစ်ဩဂုတ်လ10ရက်နေ့ဆရာနာရှင်စနစ်ကိုတော်လှန်တဲ့လူလူအုံကြွမှုကြီးရဲ့မြင်ကွင်းတွေကိုသမိုင်းမှတ်တမ်းကြံရစ်ခဲ့အောင်စွမ်းဆောင်ခဲ့သူတဦးနဲ့ဒီသတင်းပတ်မှာမိတ်ဆက်ပေးကြပါမယ်။ဓာတ်ပုံဆရာထင်ဝင်းဟာဥတ္တအရေးခင်ဓာတ်ပုံတွေအပြင်1988လူလူအုံကြွမှုသမိုင်းဝင်ရှားပါဓာတ်ပုံပေါင်း1000ကျော်ကိုလျှို့လျှို့ဝှက်ဝှက်ရိုက်ခဲ့ပြီးတော့အဲ့ဒီတဲကမှမပြည့်စည်ပဲနဲ့ကြံခဲ့တဲ့တည်င်းမှတ်တမ်းဓာတ်ပုံတွေကိုဒီနှစ်ရဲ့၈လေးလုံးအရေးတော်ပုံ230ပြည့်အခမ်းအနားမှာဓာတ်ပုံပြပွဲအဖြစ်ခင်ကျင်းပြသခဲ့ပါတယ်ဓာတ်ပုံထင်ဝင်းပြောပြတဲ့သူ့အကြောင်းကိုကိုစောထက်တင်ပြပေးထားတာနားဆင်ပါရှင်
1966မှာစေရန်အောင်တော့အမှတ်ကြီးများပြီးစေတက္ကသိုလ်ရောက်သွားတယ်။အဲတော့ကျွန်တော်ဝန်နာပါရာတော့အင်္ဂလိပ်စာနဲ့မြန်မာစာ။ဒါပေမဲ့တော့အင်္ဂလိပ်မေဂျာဘူး။ကျွန်တော်တက္ကသိုလ်မှာမသိဘူး။ဦးနေဘွယ်ကအင်္ဂလိပ်စာမတက်စေချင်ဘူးတကယ်။အဲဒါနဲ့ကျွန်တော်တို့ကကိုဝန်နာပါရဲဟာနော်ကျောင်းသားတော်များများကိုဝန်နာပါရဲလိုင်းနေပဲရောက်သွားတာပေါ့ဗျာ။ရောက်သွားတဲ့မှာကျွန်တော်လည်းစေတက္ကသိုလ်တက်ရောက်သွားတာပေါ့။အဲတော့အဲဒီမှာကျွန်တော်ရှင်းနေကြတယ်ကျွန်တော်ကျောင်းမပြီးဘူးတတိယ MBBS အထိပဲတက်ရတယ်ကျွန်တော်ဝါနာပါရာဓာတ်ပုံဖြစ်တဲ့အတွက်ကျွန်တော်ကျောင်းမှာဟိုဓာတ်ပုံဖိုတိုလက်နှစ်ခုရှိတယ်ကနာဗီဒါနဲ့ကနာဗီဒါနဲ့ sorry anatomy နဲ့ surgery ပေါ့အဲ့မှာကျွန်တော်ဆရာနှစ်ယောက်တွေ့တယ်နောက်တစ်ယောက်ကလည်းရန်ကုန်တက္ကသိုလ်ရာတွေ့တယ်အဲ့ဒါနဲ့ကျွန်တော်ကျောင်းလည်းမတက်ဘူးကျောင်းမတက်တဲ့အတွက်ကျွန်တော်နည်းနည်းကျောင်းတက်ရမပြည့်တဲ့အတွက်နှာခေါင်းမပြေရဘူးနောက်ဆုံး third MBBS မှာကျွန်တော်တတိယကျင်းပြည့်တဲ့ခါမှာတော့ကြားလို့ကျွန်တော်ထွက်ရတယ်အဲတော့ကျွန်တော်ပွဲမရခဲ့ဘူးတောင်းရင်လည်းကျွန်တော်ဓာတ်ပုံပညာတက်ခဲ့တော့ကျွန်တော်ရန်ကုန်တက္ကသိုလ်ကဆရာကရန်ကုန်တက္ကသိုလ်ထဲမှာဓာတ်ပုံပညာနဲ့လှုပ်ရှားဖို့ခေါ်တယ်ခေါ်တဲ့အခါကျတော့ကျွန်တော်ဒီလိုမလာ24မှာကျွန်တော်ဓာတ်ပုံသွားပြီးစရိုက်တယ်
အစားတွေကမတန်းတင်တာပေါ့နော်ပါတယ်။ဥဒ္ဒန်ရေခင်းတော့လည်းကျွန်တော်မတန်းတင်တယ်။နော်ကျောင်းထဲမှာဆိုရင်လက်ခွင့်မရဘူး။ဒါနဲ့ကျွန်တော်ခိုးရိုက်တယ်။ဒါကြောင့်စာဖို့ဖြစ်လာတယ်။အရှင်လေးလုံးကြတော့လည်းကျွန်တော်ကဒါသမိုင်းမတန်းတင်ဓာတ်ပုံတွေရှိတယ်နဲ့ဒါမျက်မြင်သက်သေလေး။သက်သေထောက်တာဖြစ်တယ်။ဒါမှတစ်ချိန်ကျရင်နှုတ်နဲ့ပြောတာတွေဟုတ်လား။စာနဲ့ပြောတာတွေပို့ပြီးတော့နော်ဓာတ်ပုံကခိုင်လုံတဲ့သက်သေဖြစ်တယ်။အဲ့ဒါနဲ့ကျွန်တော်ကလက်ဖို့ဆုံးဖြတ်တယ်ကျွန်တော်။ရှင်လေးလုံးစာဖြစ်တဲ့နေရာနေပြီးတော့အာနာသိနေတဲ့အထိကျွန်တော်နေ့တိုင်းကျွန်တော်မတန်းတင်တင်နိုင်ခဲ့တယ်ဒါကြောင့်လည်းဒီဘက်ပုံရံကျန်တယ်အဲကျွန်တော်ခြေတုံးကတော့အလုံးတလားကျော်ဖြစ်တဲ့အတွက်ပုံပေါင်း1000ကျော်ရယ်ဒါပေမဲ့ကျွန်တော်ဒီဇင်ဘာလ88မှာကျွန်တော်ထိန်းသိမ်းခံလိုက်ရတယ်လေးဘက်ပေါ့ထောင်းတော့မကြောက်ဘူးအဲဒီအချိန်မှာကျွန်တော်ရရိုက်ပြီးရ negative တွေကို3ယောက်ကိုကျွန်တော်တကယ်ရင်3ယောက်ရှိမှအခက်တယ်ကြားတဲ့အခါကျချက်ချင်း သူကကြီးနဲ့ကြိုက်ပြီးတော့အကုန်လုံးမီးရှို့လွှင့်ပြလိုက်တယ်။ဘာဖြစ်လို့အဲ့လိုမှမဖြောင်းဖြစ်ပြင်မိသွားရင်သူတို့ထောင်ကြမယ်။ဆိုတော့ကျွန်တော်မှပြန်လွတ်လာတော့ကျွန်တော်အိမ်မှာကျွန်တော်အိမ်မှာကြာတော့သူတို့ဝင်မရှာဘူး။မရှာတဲ့အခါကျတော့တပွက်လောက်ကျန်တယ်600လောက်ကျန်တယ်။အဲ့ဒီဟာကိုကျွန်တော်ကနောက်လာရကြတော့ကျွန်တော်မိတ်ဆွေတနည်းချင်းဟိုအကူအညီတောင်းပြီးတော့ Netherlands Amsterdam မြို့မှာရှိရဲ့ဒီ international archive မှာတင်ထားပြီးဟိုကျွန်တော်ကအကူအညီတောင်းခဲ့တယ်။ဒါကြောင့်ဒီဓာတ်ပုံ600လောက်ကကျန်ပြီးတော့ကျွန်တော်ဒီမှာတရားကျော်ပြသလို့ရတာဖြစ်သွားတယ်။ကျွန်တော်တို့ဒီဟိုလှုပ်ရှားမှုသုံးမှုစလုံးပေါ့နော်ဟိုဒီအုံကြွားမှုတွေရောနော်အရေးတော်ပုံတွေရောအရေးခင်းတွေရောတော့ကျွန်တော်ကအဓိကစာအုပ်ထားထုတ်ခြင်းလဲထုတ်ပြအောင်ထုတ်မယ်။အဲပြီးရင်ပြပွဲလည်းလုပ်ခြင်းလဲပြပွဲကဒီမှာနေမဟုတ်ဘူး။နိုင်ငံတကာအခုကျွန်တော်ဒီကျွန်တော်တို့ဒီရှင်းလေးလုံးเนาะလူလုံးကြောင်းမှုကိုကျွန်တော်ရိုးရဲမှာထိုင်းနိုင်ငံမှာပြဖို့လဲကျွန်တော်အခုကမ်းလှမ်းထားပါတယ်။မတန်းတပုံဆိုတော့မျက်မြင်သက်သေအထောက်ထားပဲလေ။တခိုင်လုံးနဲ့မျက်မြင်သက်သေအထောက်ထား။ဒါကြီးအသိအရေးပါတယ်။ဒီတပုံတွေကိုကြည့်ပြီးတော့သူတို့ကသင်္ကန်းစာယူလို့ရတယ်။ဟုတ်လားဒီတပုံတွေကြည့်လိုက်ရင်ဒီသမိုင်းကိုလည်းသိမယ်။เนาะဒါကြောင့်ဘာကြောင့်ဖြစ်လဲ။ဘာကြောင့်ဖြစ်ခဲ့လဲဆိုတော့လည်းမျက်မြင်သက်သေတပုံနဲ့ပူးရဲပြီးတော့เนาะစာရင်းနဲ့ဖတ်နိုင်တယ်ဆိုရင်ရှိမှာဘာဖြစ်ရင်ဘယ်လိုလုပ်တင်လဲနော်ဘာကိုလိုချင်ရင်ဘယ်လိုလုပ်တင်လဲဥပမာအခုရှင်းလင်းလုံးအောင်ကြောမှုကလူစုအောင်ကြောမှုကတနိုင်ငံလုံးဖြစ်တယ်အဲ့ဒီတနိုင်ငံလုံးကလူစုပြည်သူလူထုကညီညီညွတ်ညွတ်နဲ့ကုလို့နော်အောင်ကြောလှုပ်ရှားတဲ့အတွက်ကျွန်တော်တို့ကနေ့ဘာပြောပြောဒီမိုကရေစီအပြည့်အဝမရသေးပေမဲ့ကုလို့ရင်လာလေးတော့တပွဲကျော်ကျော်တော့ရတယ်အဲ့လိုမှမလုပ်ခဲ့မရဘူးအဲ့တော့နောက်တစ်ချိန်လဲကိုလိုချင်တာမရသေးရင်เนาะတိုင်းပြည်မှာရှိတဲ့လူစုတရားလုံးကအခုလိုပဲထပြီးတော့เนาะပါဇက်နဲ့မတောင်းမနဲ့เนาะလက်တွေ့ကြကြเนาะလှုပ်ရှားရင်ကိုလိုချင်တာရမယ်ဆိုတာဒါပြည်ပြည်သက်သက်ရထုတ်လာမယ
်သူ့အကြောင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မြန်မာတခွေအစီအစဉ်မှာတော့မြန်မာနိုင်ငံကအခြေခံအဆောက်အဦတွေနိုင်ငံတကာအစ်မီတိုက်တာတွေတိုးချဲ့ဆောက်ဆောက်လုပ်နေချိန်မှာတော့လုပ်ငန်းဝင်ဘေးအန္တရာယ်ကင်းရှင်းမှုကအားနည်းနေသေးလို့ဒီအစ်စ်မြန်မာအောင်အတွက်တည်ထက်ဥပဒေတွေပြဋ္ဌာန်းဖို့လိုတယ်လို့ပညာရှင်တွေကထောက်ပြပါတယ်1958ခုနှစ်တုန်းကပြဋ္ဌာန်းခဲ့တဲ့အလုပ်ရုံများအဥပဒေမှာတော့လုပ်ငန်းဝင်ဘေးအန္တရာယ်ကင်းရှင်းဥပဒေကပါဝင်မိမဲ့လဲတေချာမလိုက်နာတာကြောင့်ဒီအလုပ်ရှင်အလုပ်သမားနှစ်ဖက်ထိခိုက်နစ်နာမှုတွေရှိခဲ့ရပါတယ်။ဒါကြောင့်မို့လို့တသက်မှတ်မှတ်ဥပဒေတစ်ခုရှိလာပြီဆိုတဲ့အကြောင်းအပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင
်။မြန်မာနိုင်ငံမှာတော့စားလို့ရေးလုပ်ငန်းဝင်ဆိုင်ရုံအလုံးရုံလုပ်ငန်းဝင်တွေမှာလုပ်သမားတွေရဲ့ဘေးအန္တရာယ်ကင်းရှင်းမှုဟာလုပ်ရှင်တွေပေါ်မူတည်နေတယ်လို့လုပ်သမားတွေကိုယ်တိုင်ကလည်းလုပ်ငန်းဝင်တွေမှာဘေးအန္တရာယ်ကင်းရှင်းစေဖို့အတွက်လုပ်ရှင်တွေစီကနေအခွင့်အရေးတွေကိုတောင်းဆိုဖို့လိုအပ်နေပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံကစားလို့ရလုပ်ငန်းဝင်တွေမှာမတော်တဆထိခိုက်မှုတွေရှိနေပြီးအလုပ်သမားတွေဟာလည်းစားဝတ်နေရတော့အန္တရာယ်ကင်းရှင်းမှုကိုအလေးမထားပဲရတဲ့အလုပ်တွေကိုဝင်ရောက်လုပ်ကင်နေကြတာပါ။အဲ့လိုမတော်တဆမှုတွေဖြစ်ပွားရတာလုပ်ငန်းဝင်နဲ့ဘေးအန္တရာယ်ကင်းရှင်းမှုနဲ့ပတ်သက်ပြီးတိကျတဲ့ဥပဒေထိရောက်တဲ့ရည်ရွယ်မှုမရှိတာ။စောင့်လို့ရေးလုပ်ငန်းတွေအနေနဲ့ contract လုပ်ငန်းဆိုင်ရာစီကံချက်တွေကိုလိုက်နာမှုမရှိတာအတက်ကဲဖို့အတွက်အထောက်အကူမရှိတာတို့ကြောင့်ဖြစ်ပေါ်နေတာလို့ပြောဆိုမှုတွေရှိနေပါတယ်။မြန်မာနိုင်ငံစောင့်လို့ရေးလုပ်ငန်းရှင်များအသင်းရဲ့တွဲဖက်တွင်းရေးမှုဦးအေးလင်းကတော့အဲ့ဒီလိုမတော်တဆမှုဖြစ်နေတာကိုဘယ်နေရာတွေမှာအများဆုံးတွေ့နေရသလဲဆိုတာကိုတော့အခုလိုပြောဆိုထားပါတယ်။
safety နဲ့ပတ်သက်ပြီးအားနည်းတယ်ဆိုတာကျွန်တော်တို့ concession တွေမှာက main con တွေရှိတယ်လို့ subcon တွေလည်းအများကြီးရှိပါတယ်ဒီ main con ဟိုပါဘော main con company ထောင်ထားပြီးတော့ registration လုပ်ထားတဲ့ company ကြီးတွေကတော့ safety အရေးကြီးကြောင်းလည်းသိတယ် safety ကိုလိုက်နာဖို့လည်းဒီနေ့ရက်ရက်လုပ်တဲ့ company တွေရှိတယ်လို့အများသောအားဖြင့်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့ JB လုပ်တဲ့ company တွေဆိုလို့ရှိရင်တော့ဒီ safety and rule and regulation ဆိုတာမဖြစ်မနေလိုက်နာကြရတဲ့အတွက်အဲ့ဒီ company ကြီးတွေမှာအသက်ဝင်တဲ့အလုပ်သမားတွေကတော့ဒီ PPE ကိုမဖြစ်မနေဝေ့ရတယ် safety regulation တွေကိုသိကြသူတို့တီလဲတီလဲလိုက်လဲလိုက်နာရတယ်ပေါ့နော်။အော်အများသောအားဖြင့်မလိုက်နာကြတာကတော့ကုမ္ပဏီအသေးလေးတွေနဲ့ကုမ္ပဏီအသေးလေးတွေကနေပြန်ပြီးဆက်ကွန်းလုပ်ကြတဲ့ခရုလေးတွေပေါ့။လို့ဆောက်လို့ရအဖွဲလေးတွေအများကြီးရှိတာပေါ့။အဲ့လိုအဖွဲလေးတွေကတော့လုပ်ငန်းသေးသေးလေးတွေကိုပဲခွဲခွဲပြီးလုပ်ကြတဲ့အတွက်ဒီ safety ကိုလည်းဟိုပညာပေးဖို့အတွက်သူတို့အချိန်မပေးနိုင်တယ်လို့သူတို့ကိုယ်တိုင်ကလည်းဒီ knowledge တွေနဲ့ပတ်သက်ပြီးတချို့ကအားနည်းနေတာကြီးရှိတာပေါ့နော်။
ဒါအပြင်အလုပ်သမားတွေအနေနဲ့လည်းအလုပ်ရှင်တွေအပေါ်တောင်းဆိုဖို့လိုအပ်တာတွေရှိနေသလိုအလုပ်သမားတွေကိုယ်တိုင်ကလည်းဝတ်ဆောင်ပြေးဝတ်ပြီးလှုပ်လှုပ်ဖို့လိုအပ်နေရလည်းဖြစ်ပါတယ်။မြန်မာနိုင်ငံကဆောက်လုပ်ရေးအလုပ်သမားအများစုကတော့အဲဒီလိုဝတ်ဆောင်ပြေးဝတ်ပြီးလှုပ်လှုပ်တဲ့အခါမွန်းကျက်တာပူလောင်တာနဲ့အလုပ်မတင်တာတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဝတ်ဆောင်တွေကိုမဝတ်ဘဲအလုပ်လုပ်နေကြတာဖြစ်ပါတယ်။ဒါကြောင့်လုပ်ငန်းခွင်ထဲမှာဘေးရန်ရဲ့ကင်းရှင်းဖို့ကကြောကျင်လှုပ်တာတွေရှိဖို့လိုအပ်နေရတယ်လည်းတက်ဆိုင်ရတယ်လို့မြန်မာနိုင်ငံဆောက်လုပ်ရေးနဲ့တက်လုပ်ငန်းအလုပ်သမားတမကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးမင်းမင်းလက်ကအခုလိုပြောပါတယ
်။ဘေးကင်းလုံခြုံသောလုပ်ငန်းခွင်တွေလုပ်ငန်းခွင်တွေပေါ့နော်လုပ်ငန်းခွင်တွေဖြစ်လာအဘူအတွက်ကလည်းစကေးနဲ့လည်းသက်ဆိုင်ပါတယ်ကျွန်တော်ဒီ scale training လုပ်တဲ့နေရာမှာလည်းဒီ arch နဲ့ပတ်သက်ပြီးဒီ begin ပေါ့နော်ဒီရနေချင်းရှင်းနဲ့ပတ်သက်ပြီးတော့လည်းဒီတင်နန်းရဲ့ပြင်ဦးညှို့နှိုင်းနေမှာလည်းဒါကိုထည့်ထားပါတယ်ထည့်ထားရတဲ့အတွက်ကျွန်တော်တို့ကဒီလူတွေဒီ scale training ကိုတက်လိုက်ခြင်းအပြင်ဒီ arch ကသူတို့ရဲ့အတွေးဉာဏ်လည်းရသွားတယ်ရသွားတာဖြစ်တဲ့အတွက်ကျွန်တော်တို့က scale ပေါ့နော် scale ရဲ့လုပ်သမားတွေလည်းဖြစ်တယ် begin လင်ညှို့မှုနဲ့ပတ်သက်ပြီးဒီရနေချင်းရှင်းနဲ့ပတ်သက်ပြီးတော့သူတို့တွေဒီအသိဉာဏ်ရှိသွားတဲ့လုပ်သမားတွေဆိုရင်လုပ်ငန်းဝင်တွေကိုရောက်တဲ့အခါမှာသူရဲ့ scale labor ဖြစ်တဲ့အတွက်သူတို့ရဲ့စောက်တဲ့ဒီအဆောက်အဦတွေဒီခွန်းနေနေဒီဒါဟို standard ပေါ့နော်ဟိုပြပြဝဝနဲ့ quality ပြည့်တဲ့အဆောက်အဦတွေဖြစ်လာမယ်ဖြစ်လာတဲ့အခါကျရင်ကျွန်တော်တို့အခုလိုပေါ့နိုင်ငံသားအဲကုမ္ပဏီလာတယ်ကျွန်တော်တို့ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံသားကုမ္ပဏီအများစုဖြစ်တဲ့ကျွန်တော်တို့က PLN ရှိတယ်ကျွန်တော်တို့ကကိုရီးယားရှိတယ်စင်ကာပူရှိတယ်ပေါ့နော်ဒါဂျပန်ရှိတယ်ဒီလိုဆောက်လုပ်ရေးကုမ္ပဏီတွေမှာသူတို့ဒီအချိန်မြွေးပေါ့ဟိုအလုပ်လျှောက်လို့ရလာတယ်ဟိုကျွန်တော်တို့ကနိုင်ငံသားကုမ္ပဏီတွေကမြန်မာလုပ်သားကိုခန့်ရမယ်ဥမာ20ရာခိုင်နှုန်းခန့်ရမယ်လို့ပြောမြန်မာလုပ်သားအတိုင်းဒီ scale labor ဖြစ်လာရင်သိကြတယ်သူတို့ဒီနိုင်ငံသားအလုပ်သမားကိုသူတို့ခေါ်ယူပြီးတော့မခိုင်းတော့
အခုချိန်မှာတော့လုပ်ငန်းခွင်ဘေးရန်ရဲ့ကင်းရှင်းမှုဆိုင်ရာဥပဒေကိုပြဋ္ဌာန်းနိုင်ဖို့တက်ဆိုင်ရာအဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်ဒါကြောင့်အဲ့ဒီဥပဒေပြဋ္ဌာန်းနိုင်ပြီးကုမ္ပဏီတွေကလည်းလိုက်နာမယ်ဆိုရင်တော့လုပ်ငန်းရှင်တွေအတွက်အကျိုးအမြတ်တွေရလာမှာဖြစ်တယ်လို့အဲ့ဒီအတွက်လည်းအားလုံးကပူးပေါင်းဆောင်ရွက်တင်တယ်လို့ဦးအေးလင်းကအခုလိုပြောပါသေးတယ်
ဒီ osh ကတော့နိုင်ငံတကာမှာတော့တချို့နိုင်ငံတွေကလည်းအာဆီယံမှာဆိုတော့တော်တော်ထဲထဲဝင်လုပ်နေပြီပေါ့နော်လုပ်ချင်းအပြင်တော့ခုနကလိုမျိုးပေါ့ကျွန်တော်တို့ကတော့အကောင့်ထဲပေါ်ခြင်းမပေါ်ခြင်းတက်ကို prevention ပေါ့နော်စတင်တိုးတင်ကာကွယ်တဲ့ပုံစံတွေကဒီ osh ရဲ့ဟိုသူများနိုင်ငံတွေလုပ်တယ်လို့မျိုးကျွန်တော်တို့နိုင်ငံကလည်းထဲထဲဝင်ကျူးကျူးဆဆလုပ်လာမယ်ဆိုလို့ရှိရင်ဆက်လို့ရေးလောကမှာအန္တရာယ်များတယ်ဆိုတာမျိုးอ่ะဒါတဖြည်းဖြည်းနဲ့နည်းသွားမယ်ပေါ့နောက်ဆုံးအဆင့်ကုမ္ပဏီတွေကတော့လက်မထောင်ပြီးတော့မှ zero accident ဖြစ်တဲ့ကုမ္ပဏီတွေအများကြီးဖြစ်လာလို့ရှိရင်ဒါဒီကုမ္ပဏီတွေအတွက်ရလက်လက်ကောင်းတယ်လို့ကျွန်တော်တို့အလုပ်သမားတွေရဲ့ဘဝဆက်လို့ရလောကရဲ့ဘဝမှာလည်း accident ဆိုတာအရင်နည်းသွားမှာပါ။တရားရုံးကထဲထဲဝင်သိရှိပြီးတော့မှတိတိကျကျလိုက်နာနိုင်ရင် OSHA reserve ဖြစ်တဲ့ဟိုချက်ချင်းပြုတ်ကြတဲ့ accident မျိုးမဟုတ်ဘဲနဲ့တောင်မှဒီလုပ်ငန်းဝင်တွေရတဲ့ရေရှည်ခံစားရမယ့်ယောဂဝေဒနာဇိုးတွေအနေနဲ့ကာကွယ်ခြင်းဆိုတဲ့အသိပညာတွေကိုတိတိကျကျနားလည်လာမယ်၊လိုက်နာနိုင်မယ်၊ကျင့်သုံးလာနိုင်မယ်ဆိုလို့ရှိရင်ဒီကလေးတွေရဲ့ future ဘဝဒါငငယ်ရွယ်နဲ့လည်းအသက်မဆုံးရှုံးဘူး။နောက်ပြီးတို့ရဲ့စီးပွားရေးနဲ့မိသားစုဘဝလည်းပြောရှင်တဲ့ဘဝနဲ့အဆုံးသတ်နိုင်မှာပေါ့နော်။ဒါကြောင့်မလို့အကောင်လုံးကပူတဲပြီးတော့ traumatize ပေါ့နော်။အစိုးရရောအလို့ရှင်ရောအလို့သမားရောဒီကဏ္ဍတွေတိုးတက်ဖွံ့ဖြိုးဖို့အတွက်ကကိုယ်နိုင်ငံရေးရှိအတွက်ကဒါလုံတဲ့နဲ့ခန္ဓာဖြစ်ပါတယ်။
1959အလို့ရုံမြတ်အပ်ဥပဒေမှာတော့လုပ်ငန်းခွင်ဘေးရနေကင်းရှင်းရေးဆိုင်ရာဥပဒေပါဝင်ပေမဲ့လည်းလိုက်နာမှုအားနေတာကြောင့်တည်တပ်ဥပဒေပြဋ္ဌာန်းပြီးအရေးယူမှုတွေကိုတင်းတင်းကြပ်ကြပ်လုပ်ဖို့လိုအပ်နေတာဖြစ်တယ်လို့လုပ်ငန်းရှင်တွေနဲ့တက်ဆိုင်ရာပညာရှင်တွေကပြောဆိုနေကြတာဖြစ်ပါတယ်။ဒါအပြင်အလုပ်သမားတွေကိုလည်းလုပ်ငန်းခွင်နဲ့အန္တရာယ်ကင်းရှင်းစေမယ့်တင်ဒန်းတွေကိုစနစ်တကျတင် जा ပေးဖို့လိုအပ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့တချို့မသိသေးတဲ့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကိုလည်းပြညာပေးဖို့လိုအပ်နေတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြင်းမခသတင်းအေဂျင်စီကနေဒီ video ကိုပို့ထုတ်လိုက်တာပါ။
မာတခွေစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်စီစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်ရရှင်များရှင်2018ခုနှစ်ဩဂုတ်လ17ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဘက်မှာတော့လှိုင်းဒိုမီတာ25 kHz 15953ည၊လှိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 933နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မျောနေကြတဲ့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်လာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုပြီးအရေးကြီးသလားဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီမကြာသေးခင်တုန်းကပဲတရုတ်ဆိုးရအဘော်ဒီ Global Times သတင်းစာဆောင်းပါးတစ်စောင်းမှာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါးရတွေကြောင့်ဟန်တာတွေဖြစ်ရတယ်ဆိုပြီးရေးထားပါတယ်အစိုးရမှောက်တဲ့ဒီ NGOs အဖွဲ့အစည်းတွေများလွန်နေတာဒီအများပြည်သူသဘောထားတွေကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်တဲ့နေရာတွေမှာလည်းအားနည်းချက်တွေရှိတယ်လို့ပဲအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖွင့်နိုင်တာတွေရှိတယ်ဆိုပြီးတော့လည်းထောက်ပြရတယ်ရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဟိုတူကတော့ကျွန်တော်ဒီတရုတ်နိုင်ငံမှာခြေဆက်ကြတဲ့မြန်မာရေးအကဲခတ်ဒေါက်တာလက်ကျော်စဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ကဦးအောင်သူငင်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအခုပဲစားချင်ပါတယ်နော်ဒီနေ့မှာဒေါက်တာလက်ကျော်စောရဲ့၃၀ချက်ကိုအချင်းယုံကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီ Global Times သတင်းစာရဲ့ဆောင်းပါးဒီသဘောထားအမြင်ဆောင်းပါးဆိုရင်လည်းတရုတ်ဆိုးရဲ့အာဘော်ကိုတစုံတရာထင်ရနေတယ်လို့လည်းဆိုနေပါတယ်ဆိုတော့ဆောင်းပါးရှင်တွေရဲ့ထောက်ပြချက်တွေကဒီမြန်မာနိုင်ငံရဲ့ British အခြေအနေကိုထင်ရတယ်လို့တကယ်ပဲဆိုနိုင်လားဒေါက်တာလက်ကျော်စောအချင်းယုံသုံးသပ်ပေးပါခင်ဗျာ
ဟုတ်ကဲ့မပထမဦးဆုံးပြောချင်တာတော့အဲ့ Global Times နဲ့ပတ်သက်လို့ပေါ့နော်အဲ့ဒီဟိုနေ့ကသတင်းစာဟာဟိုအစိုးရအာဘော်လို့တော့ပြောလို့မရဘူးသို့တော်လည်းဟိုတစုံတရာဟိုအစိုးရရဲ့ဟိုအမြင်တွေပါတွေတော့တည်ရောက်မှုရှိပါတယ်ဟိုပေါ်ပြချက်တွေရှိတာပေါ့နော်ဘာဖြစ်လို့လဲဆိုတော့အစိုးရဝန်ထမ်းတွေကိုယ်တိုင်ကရေးတာဖြစ်တာခုတရုတ်ပြည်မှာကသူကတော်တော်ကိုဒီသတင်းစာလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်ကတော်တော်ပြီးတော့ဒီ Global Times ကလည်းသူကအများကြီးလလလလာရေးလို့ရပါတယ်သူတို့ဒီကိစ္စတွေပါတယ်အထူးသဖြင့်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဒီလိုကိစ္စမျိုးတွေကိုပညာရှင်တွေကိုလလလလာရေးခွင့်ပြုပါတယ်အဲ့တော့ဒါဗမာပြည်ရဲ့အကြောင်းနေမဟုတ်ဘူးနိုင်ငံအတော်များများရဲ့အကြောင်းတွေကိုပါသူကရေးသားနေတာရှိတယ်အထူးသဖြင့်ဒီတရုတ်ဘက်သူကတို့လည်းဖွံ့ဖြိုးစေနိုင်ငံတွေရဲ့ဟိုဗါလေရှိတော့အလံကိုင်းလို့သဘောထားတာပေါ့နော်ဖွံ့ဖြိုးစေနိုင်ငံတွေကိုသူကစီယုံပြီးတော့သူကဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဟိုနေရာတွေကိုတဖြည်းဖြည်းဝင်တိုးယူဖို့လုပ်တဲ့အတွက်ကြောင့်သူကဖွံ့ဖြိုးစေနိုင်ငံအတော်များများအကြောင်းတွေကိုရေးတာတွေ့ပါတယ်ဒီဗမာပြည်နဲ့မဟုတ်ပါဘူးဥပမာအားဖြင့်ဟိုမလေးရှားနိုင်ငံလိုဟာမျိုးနော်ကမ္ဘောဒီးယားလိုဟာမျိုးနောက်ပြီးတော့ဗီယက်နမ်လိုဟာမျိုးအဲ့လိုနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေဘာတွေကိုလည်းတော်တော်များများရေးတာတွေ့ရပါတယ
်ဟုတ်ကဲ့
ပမာပြည်တည်တယ်တော့မဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ဆရာမဟိုသစောဒီစောင်းမောင်းမှာပါတဲ့အချက်တွေပေါ့လေသူတို့ဟိုထောက်ပြသွားတဲ့ဟိုအချက်တွေရောဒီမြန်မာနိုင်ငံရဲ့ဒီပကတိအခြေအနေကိုထင်ရတယ်လို့ပြောနိုင်တယ်လားဆရာမ
ကျမကတော့ဒီလိုကြည့်ပါတယ်ဟိုဒီဖွံ့ဖြိုးတိုးတက်ရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဒီနှစ်ခုဟာဒီစံကျင်မဲ့နေရပဲပေါင်းစည်းနေတဲ့ပြိပခတစုံလို့တွေ့ရတယ်။အဲ့တော့ဗမာပြည်မှာသူတို့ဗမာပြည်ကသာဒီလိုပြောတာသူတို့နိုင်ငံလည်းဒီလိုပဲဖြစ်နေတာပဲလေ။အဲ့တော့ပြည်သူလူထုကအသိမြင့်လာတဲ့အခါမှာအထူးသဖြင့်ဒီသဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ဟိုနည်းနည်းသိပ်များလာတဲ့အခါမှာထိခိုက်နစ်နာမှုတွေသိပ်များလာတဲ့အခါမှာလူတွေကနိုးကြားလာပြီးတော့ဖွံ့ဖြိုးတိုးတက်ရေးကိုပဲအဓိကထားတဲ့အဲဒေသတွေပြည်နယ်တွေမှာလည်းဒီလိုပဲသူတို့နိုင်ငံမှာလည်းတော်တော်များများပြဿနာတွေတက်နေတာပါပဲအဲ့တော့ကျမတို့ဗမာပြည်မှာလည်းဒါဟာစီးပွားရေးအရာတံပြောင်းလာတဲ့အခါမှာတွေ့လေတွေ့ထားရှိတယ်ဖြစ်လေဖြစ်ထားရှိတယ်သဘာဝပဲဖြစ်တာမို့လို့အဲဘလို့ခေါမလဲနည်းနည်းနီးစပ်ပါတယ်ဗမာပြည်ရဲ့ဖြစ်ဖြစ်နဲ့သူတို့ပြောနေတာတွေနဲ့လည်းအတော်နီးစပ်တယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ဆိုကိုအောင်သူညင်းရဲ့သဘောထားကိုခင်ဗျအခုကျွန်တော်တို့ဒီ Global Times စောင်းမပါမှာဖော်ပြထားတဲ့ဒီအချက်ကိစ္စတွေကမြန်မာနိုင်ငံရဲ့ပြည်ချင်းနေနဲ့ထင်ရှားမှုရှိရလို့ယူဆတာခင်ဗျ
ကျွန်တော်မြင်တာတော့သူတို့ရဲ့သုံးသပ်ချက်ကတော့ဟိုတစ်ခါကကြည့်မယ်ဆိုရင်လို့ရှိရင်တော့မှားတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီအခုသူ့ရဲ့ဆောင်းပါပေါ့နော်ဒီဂျန်ဝေယူဆိုရဲဒီသူရေးထားတဲ့ဆောင်းပါမှာကျွန်တော်ကြည့်တဲ့အခါကျတော့အနှစ်ချုပ်က၄ချက်လောက်တွေ့တယ်ဗျဆိုတော့အဲ့ဒီ၄ချက်ကလည်းတရုတ်ပြည်ဘက်ကအမြင်နဲ့ရေးထားတဲ့သဘောမျိုးဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီ၄ချက်ကဘာတွေလဲဆိုတော့တစ်ခုကတော့ဒီကျွန်တော်တို့နိုင်ငံမှာတဲ့ဥပဒေကလည်းအားနည်းတယ်ဒါကြောင့်မလို့ဒီကျွန်တော်တို့နိုင်ငံမှာ NGO တွေကအများအပြားရှိနေတယ်ဆိုတော့ဟာမျိုးပေါ့ကျွန်တော်အမြင်ကတော့ဒီလောက်ကြီး NGO တွေအနေနဲ့ဩဇာလည်းမရှိတော့ဘူးသိလည်းမများလောက်လို့တော့ကျွန်တော်ထင်ပါတယ်နောက်တစ်ခုကကျတော့သူတို့သုံးသပ်တာကတော့ resource nationalism လို့ခေါ်တယ်ကျွန်တော်တို့ဒီတဘာဝအရင်းမြစ်နဲ့ပတ်သက်လို့အမျိုးသားရေးဝါဒတွေထပ်တန်းနေတဲ့ဆိုတဲ့ဟာမျိုးပေါ့ဒါကတော့ကျွန်တော်မြင်တဲ့ကျွန်တော်တို့ဘက်ကမပွားဘူးလို့ထင်ပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့environmental politics ကိုခေါ်တဲ့ဒီတဘာဝပတ်ဝန်းကျင်ဖိစကိုအလေးပေးတဲ့နိုင်ငံရေးပေါ့ဗျာကျွန်တော်ဒါကိုထွန်းကားနေတယ်အလေးပေးနေကြတယ်ဆိုတဲ့ဟာလည်းဟိုကျွန်တော်တို့လောက်ကြီးမဟုတ်လောက်ဘူးလို့ထင်ပါတယ်။တော့နောက်ဆုံးအချက်ကသူသုံးသပ်ထားတာကအခုလက်ရှိတရုတ်နဲ့ဒီအမေရိကန်ကြားထဲမှာဒီကုန်သွယ်ရေးစစ်ပွဲတစ်ပွဲကြိုင်ဆိုင်မှုတွေဖြစ်နေတယ်ပေါ့။အဲ့ဒီမှာလည်းကျွန်တော်တို့ကဘယ်သူမှမရက်ပဲနဲ့ကြားနေရဆိုတဲ့သဘောမျိုးသုံးသပ်ထားတာတွေ့ရတယ်။ဆိုတော့ဒါလည်းကျွန်တော်ထင်တယ်ကျွန်တော်မမှားဘူးလို့ထင်ပါတယ်။
ဟုတ်ကဲ့ကိုအောင်သူကြီးတုံ့တက်ကျေးဇူးပါဆိုတော့ဟိုဆင်မဒေါ်လာကျော်သောဝယ်ပြန်ပြောချင်ပါတယ်ဆော့ဆော့ဒီကိုအောင်သူကြီးလည်းပြောတော့တာတခုရှိရပါလေဒီဟိုဒီဟိုအများပြည်သူရဲ့သဘောထားလေးကိုဟိုပို့ပြီးဥစားပေးတဲ့အတွက်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုအားပေးရမရဘူးဆိုပြီးတော့လည်းဆောင်းမမှာထောက်ပြရရှိတယ်နောက်ဒီတိုင်းပြည်ဖွံ့ဖြိုးရေးမှာဒီရင်းမြစ်တွေကိုအမျိုးသားရေးစိတ်ဓာတ်နဲ့ကာဝေးချင်တာတွေကလည်းဒီဖွံ့ဖြိုးရေးမှာအဓိကဟန်တာဖြစ်နေတယ်ဆိုပြီးတော့လည်းဟိုထောက်ပြရရှိပါတယ်ဟိုဘလို့ကိစ္စတွေမျိုးလဲဆိုတော့တော့အတိအကျပြောမထားရင်ပဲဟိုမြစ်စုံဆက်စီမံကိန်းကိုဒီဟိုဝိုင်းပြီးကန့်ကွက်တဲ့ကိစ္စမျိုးတွေကိုဟိုထောက်ပြကျင်တာလို့လည်းယူဆနိုင်ပါတယ်ဆိုတော့ဒီလိုထောက်ပြချက်တွေရောလက်ခံနိုင်စရာအချက်လို့ပြောလို့ရသလားခင်ဗျဟိုဒေါက်တာလက်ကျော်စောခင်ဗျဟ
ိုဒီသဘောပတ်ဝန်းကျင်ထိမ့်ပင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နော်ဒီ swine နဲ့ပဲပတ်သက်လို့ပဲဖြစ်ဖြစ်တိရုတ်ကပြောချင်တာခုနခင်ဗျားပြောတာမှန်ပါတယ်မြေဆုံကိစ္စကိုရည်ရွယ်တယ်ဆိုတာမှန်ပါတယ်ဘာဖြစ်လို့လဲဆိုတော့သူကထောက်ပြချင်တာအဓိကအားဖြင့်အဲဟွန်းင်းဘယ်လိုခေါ်မလဲကုန်ကြမှုအနည်းဆုံးဟာရေအားလျှက်စစ်ချက်တယ်ဆိုတာကိုသူကအဲပြောချင်တာပါပဲအဲ့တော့ရေအားလျှက်စစ်ဆိုလို့ရှိရင်တော့ကျမတို့ကမြေဆုံလို့ပါလို့လောက်အောင်ပါပေါ့ဗျာဒါကတော့အဲ့တော့ဒီဟာကဒီ swine နဲ့ပတ်သက်လို့ဟို swine နဲ့ပတ်သက်လို့အမျိုးသားဆိုင်ရာဟိုဒီစီမံကိန်းတရားတော့ရှိဖို့လိုတယ်သူတို့နိုင်ငံမှာလည်းရှိပါတယ်အဲတကယ်တကယ်တော့ကြောင်မီးသွေးပဲဖြစ်ဖြစ်ကြောင်မီးသွေးကိုသူတို့နိုင်ငံမှာဆို86ရာခိုင်နှုန်းတောင်သုံးနေတာပါအခုတဖြည်းဖြည်းနဲ့လျှော့ချလာနေတာ2050လောက်ကြာမှ50ရာခိုင်နှုန်းတိလျှော့ချမယ်ကြန္နာတွေကတော့အခုနပြောတဲ့အဲပြန်ဖြည့်နိုင်တဲ့ဟို swine တွေသုံးတာ600ရာခိုင်နှုန်းကနေ10ရာခိုင်နှုန်းပဲရှိသေးတယ်ဒါတော့သူတို့နိုင်ငံမှာเนาะအဲ့တော့ကျမတို့နိုင်ငံအနေနဲ့ကလည်းဒီဘက်ကပဲဟိုကိုယ့်အတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီ swine ကိုတုံးတဲ့အခါမှာအမျိုးသားဟွန်းင်းကိုတုံးတဲ့တကယ်လို့ရေအားလျှက်စစ်ကတကယ်လို့ဟွန်းင်းပြုတ်တယ်ဆိုလို့ရှိရင်လေပြည်သူလူထုကိုကျမတို့ကပုံမှန်လင်းလင်းချပြစရာလိုတယ်ပြည်သူလူထုကိုကောင်းကောင်းပုံပုံရှင်းပြဖို့လိုတယ်သူတို့နိုင်ငံမှာလည်းဒီလိုပဲအများကြီးဖြစ်ခဲ့တာပေါ့ဥပမာအဖြစ်ဟိုမြစ်ဆုံအဲဟုတ်ပါဘူးသူတို့ရှိမှာမြစ်ချင်းသုံးနေရာရေကာတာလုတ်တဲ့ကိစ္စတုန်းကလည်းဒီလိုပဲသူကတိုင်းပြည်ကိုရှင်းပြရတာပြည်သူလူထုကိုရှင်းပြရတာအားကောင်းချက်ကပါဖြစ်တယ်အားနည်းချက်ကပါဖြစ်တယ်ဆိုတာရှင်းပြရတာဖြစ်တယ်အဲ့တော့ကျမတို့ဗမာပြည်မှာလေဥမာရေအားလျှက်စစ်ကိုပဲအားကိုးမယ်ဆိုရင်ဒါဟာကျမတို့အတွက်ကောင်းကျိုးကပါရှိနိုင်တယ်မကောင်းကျိုးကပါရှိနိုင်တယ်အဲ့မကောင်းကျိုးတွေကိုဘလို့သက်သာအောင်လုပ်လဲဆိုတာပြည်သူလူထုကိုသိချရှင်းပြဖို့လိုတယ်တကယ်လဲသူတည်တနာလုပ်ဖို့လဲလိုတယ်အဲ့တော့အဲ့ဒီဟာတွေကသူတို့လုပ်နိုင်ကင်ကြီးတွေကိုကြည့်ရင်တော့သူတို့ကတော့တော်တော်ပက်ဆုံးတယ်လေဟိုဘလို့ခေါ်မလဲဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအဲဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလို့ပြောပေမဲ့တကယ်အစင်းကသူတို့ကလဲဖွံ့ဖြိုးတိုးတက်ပြီးဟိုလှမ်းနေတဲ့နိုင်ငံဖြစ်တော့သူတို့ဘက်ကတော့တော်တော်ပက်ဆုံးတယ်အဲ့တော့ကျမတို့နိုင်ငံကအခုမှဖွံ့ဖြိုးတိုးတက်ဖို့ဟိုလှမ်းကပဲရှိသေးတဲ့အတွေ့အဲ့ဒီနီလန်းနေဘူးတော့ကျမတို့လေးလာသင်မယ်ထင်တယ်အဲ့ဒီဟာတွေလေးလာနိုင်ရင်အထူးသဖြင့်ပြည်သူလူထုကိုပါနားလည်အောင်စိတ်ရှည်စွာရှင်းပြနိုင်မယ်ဆိုရင်တော့ကျမတို့လည်းအကျိုးရှိနိုင်ပါတယ်သူတို့ရှိရဟိုနည်းနည်းထုံးစံဟဲ delay တွေပေါ့နော်သူတို့ရဲ့လုံလီလုံဟာကျမတို့လာမယ်ဆိုရင်ကျမတို့လည်းအများကြီးအကျိုးရှိနိုင်ပါတယ်
โอเคဆရာမဆွေးနွေးပြရကျေးဇူးပါဆိုတော့ကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ကျွန်တော်ဟိုတခုရှိရာဒီမြန်မာနိုင်ငံတရားစာရချိန်စာမိရဲ့တိုင်းပြည်လို့တော့ပြောခံထားတဲ့တိုင်းပြည်ဆိုတော့ဟိုလူလူကြားမှာလည်းစီမံကိန်းတစ်ခုလုပ်တော့မယ်ဆိုရင်ဟိုခါခါသီးသီးဖြစ်တာဟိုတဘာဝလို့ဖြစ်နေပါတယ်ဆိုတော့အခုဆိုရင်ဒီရေအားလက်စစ်စောက်ဖို့ပဲဖြစ်ဖြစ်ကြောင်မျိုးစစ်စက်ကိုစောက်ချင်တာဖြစ်ဖြစ်ကန့်ကွက်တာတွေလည်းရှိပါတယ်ဟိုဒါရီယာရောအခုဒီစောင်းမားထဲမှာထောက်ပြနေတယ်လို့ပေါ့လေဖွံ့ဖြိုးရေးမှာအတားဆီးရဖြစ်နေလားကိုအောင်သူငယ်ဆိုတ
ော့တခုရှိရာတော့ကျွန်တော်တို့ဒီတစ်ဖက်ကစီးပွားရေးဖွံ့ဖြိုးမှုနဲ့တစ်ဖက်ကကြတော့ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်ဆိုတော့အဲ့ဒါကတော့ trade off လို့ခေါ်တဲ့အပေးယူသဘောမျိုးရှိပါတယ်တစ်ဖက်ကကျွန်တော်တို့ဖွံ့ဖြိုးမှုဘက်ကိုသိကျရဲ့တစ်ဖက်ကတဘာဝပတ်ဝန်းကျင်ပြည့်စုံမှုကမလွဲမကျွေပေးရတာပေါ့နော်ဆိုတော့အဲ့လိုအနေထားမှာကျွန်တော်အစိုးရဘက်ကချင့်ချိန်ဖို့လိုရဲခုနဆရာမထောက်ပြသလိုပဲဒီလူလူစုကိုပြေချာနားလည်အောင်ရှင်းပြပြီးမှလုပ်တဲ့လို့တော့ထင်တယ်အဲ့တော့ကျွန်တော်တို့ဒီပြည်သူလူထုယာထဲမှာလည်းတန်တရားတွေရှိနေတာကဒီကိစ္စတွေကြားထဲမှာဂွေရနေတဲ့လူများရှိသလားပေါ့ဒါမှမဟုတ်လို့ရှိရင်လည်းဒီလိုကိစ္စတွေကိုပြည်သူတွေကိုတခြားမရှင်းပြဘဲနဲ့ကိုကျိုးစီးပွားအတွက်လုပ်မဲ့သူတချို့ရှိသလားပေါ့ဆိုတော့ဒီလိုတန်တရားတွေရှိတဲ့အခါကျတော့ပူပူပြီးတော့ကျွန်တော်တို့ကန့်ကွက်ရတဲ့ကိစ္စမျိုးတွေဖြစ်တာပ
ါဟုတ်ကဲ့ကောင်းပြီညီဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းလေလိုင်းပေါ်မှာရှိနေကြပါရဲ့အရင်ဆုံးကတော့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလည်းဆွေးနွေးကြတာမင်းမြင်နေတာရှိရင်ဆွေးနွေးမင်းမြင်နိုင်ပါလားခင်ဗျာ
ဒီရတဲ့ဘုံမှာကျွန်တော်ကလည်းလက်ခံပြီးပါခင်ဗျာ။ဘာဖြစ်လဲဆိုတော့เนาะအခုတရုတ်ကကျွန်တော်တို့
ကိုတီးလည်မှုပြောတဲ့ခါကျွန်တော်တို့ကကောင်းကောင်းမကြားဘူးခင်ဗျာ။ကိုတီးလည်မှုကိုပြန်ဆက်သွယ်ကြည့်ရမယ်ခင်ဗျာ။တယ်လီဖုန်းလိုင်းမကောင်းပါဘူး။ကျွန်တော်နောက်တူကိုလှည့်ပေးခြင်းပါတယ်။မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်ရဲ့သဘောထားလဲဆွေးနွေးခြင်းနဲ့မင်းမြင်ခြင်းနဲ့ရှိရင်ဆွေးနွေးမင်းမြင်နိုင်ပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့အဲဒီစာမရေးတဲ့ပုဂ္ဂိုလ်ဟာသူတို့တရုတ်နိုင်ငံမှာလွတ်လပ်လပ်ရေးလို့ရတယ်ပြောတယ်ခုနဆရာမပြောတယ်လွတ်လပ်လပ်ရေးလို့ရတယ်ဆိုရင်သူအိုင်းမှာမျိုးသားရေးဒီလိုဟာဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူဘာလို့ရေးလို့မရတာတော့ဟာလာဒီမိုကရေစီလွတ်လပ်ခွင့်သူရေးလို့မရပါဘူးဒါဗမာပြည်သူကတက်တက်ဟိုအာယုံနောက်တာပါဟိုဒီမြေဆုံအတွက်ဆိုတော့တော့ဒီပါကမှာဆိုလေဒါသူတို့ဟိုရပိုင်းကကျွန်တော်ဒီ9လပိုင်းလောက်ကဟိုစက်ရုံတစ်ခုကိုသူတို့မီးရှို့ခံလိုက်ရတယ်အဲ့ဒါသူလည်းအဲ့ကုမ္ပဏီမှာသူတို့ပါတယ်သူတို့နဲ့ဒီအာနာရှင်နေနေပေါ့အဲ့ကုမ္ပဏီနာမည်တောင်ပဲတောက်ပတ်ကျဲတဲ့9လပိုင်းမီးရှို့ခံလိုက်တယ်အလုံးသမားတွေလမ်းသေးရင်မပေးတော့ဘူးနော်ဒီဟာကဘယ်လိုလဲဆိုတော့သူတို့ကဗမာပြည်မှာဟို NGO တွေအလုံးစုံတယ် NGO ကလည်းခုနဆရာကြီးပြောဆိုပါပဲတဲ့ဒီမှာဗမာပြည်လည်းလက်မခံပါဘူးပြည်သင်းမဲ့သူတို့အားကိုပြည်သင်းမဲ့ရှင်းခိုင်းနေတာပြည်သင်းရှင်းလို့လည်းအဆင်မပြေပါဘူးတရုတ်ခေါ်ရှင်းလည်းတရုတ်ကထပ်ပြီးတော့သိယုံပဲရှိတာတရုတ်ကသိယုံပဲရှိတာဟာလားဟိုကချင်ပြည်နယ်မှာပဲရှိပြီးရှမ်းပြည်နယ်မှာပဲရှိပြီးရခိုင်မှာပဲရှိပြီးဖက်ဆုံဟာလားတိုင်းရင်းသားနေပြည်ကိုပတ်ဒုက္ခပေးနေတာဘယ်သူမှဖြေရှင်းလို့မရဘူးဒီတိုင်းရင်းသားဟာလားလက်နက်ကန်ရုံလည်းဟာလားအတိတ်ကဟိုဝါဆိုရင်သူနောက်မှာဟိုဟာတရုတ်ကပါဝင်အပြည့်ဝပါပြီလားတခြားအဲ့ဒီလက်နက်ကန်နေဆိုရင်တိတ်ပြီးတော့သူမပကြဘူးဒီဝါမှာကျသူတို့လည်းတနေ့မှာပါဝင်တယ်သူတို့မျိုးအတိုင်းဝန်းနေလဲအဲ့ဒါမှရှိတ
ယ်ဟုတ်ကဲ့ဟိုစမ်းပါဟိုအဓိကဟိုဆွနေ့ရှင်တဲ့အချက်ကိုအဓိကနည်းနည်းလေးဆောင်းပေးပြီးဆွနေ့ပြပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဘာမှတရုတ်ဝင်လို့လည်းအဆင်ပြေမှာမဟုတ်ပါဘူးအကွယ
်ဟုတ်ကဲ့ဟိုစမ်းပါအော်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ကိုတီးလည်မှုကိုပြန်ပြီးဆက်သွယ်လို့ရပါပြီကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီပြောရပြောဆိုချက်တွေကျွန်တော်လက်ခံအောင်မရပါဘူးဒါပေမဲ့ဆိုတော့ကျွန်တော်ဘာမှပြရနော်ဒီစီစီကြီးရင်တတာနဲ့တိုးတက်တော်လို့ရပါတယ်ခါဘာဖြစ်လဲဆိုတော့ကျွန်တော်အနေနဲ့တော့ဈာန်လူခွင့်နဲ့ကိုယ်ကစက်တန်းခွင့်အပေးမဲ့ဆိုရင်တော့ကျွန်တော်မြန်မာပြည်သူခင်ခင်လောက်စားလို့ရပါတယ်နော်တစ်ခေတ်တိုးတက်တော်ရပါပြောပဲပြောပြောတာပဲလက်ခံမယ်ပြောပြောတာပဲလိုက်လို့နေမယ်ဆိုကျွန်တော်မြန်မာပြည်ကနော်နောက်လာမယ့်အနှစ်ပေါင်းများစွာဆိုရင်နော်အခုကျွန်တော်ပြင်ပြနေမှာ
ဟုတ်ကဲ့ကိုသီးလည်းမှုလာရပြန်ချပါပါတယ်ကျွန်တော်နောက်တူရှိနေပါတယ်ကိုသိန်းစိုးဖြစ်ပါတယ်ကိုသိန်းစိုးသဘောထားလဲစွန့်နေမင်းမြန်လို့ရပါတယ်ခင်ဗျာကိုသိန်းစို
းဟုတ်ကဲ့ပါခင်ဗျာဟိုကျွန်တော်အမြင်ပြောရရင်တော့တရုတ်ကဝင်လဲဝင်လာတယ်ဆိုလို့ရှိရင်လည်းသူတို့မှာဟိုတာဝန်ခံမှုတာဝန်ယူမှုအပိုင်းတွေရှိရပါတော့။ဒါနဲ့ကျွန်တော်တို့အမြင်ပြင်ကြည့်သူတွေအမြင်ကြည့်လို့ရှိလို့ရှင်တော့တရုတ်ကတာဝန်ခံမှုကိုသူတို့သိပြီးတော့ဟ ဟိုဥစားမပေးဘူးပေါ့နော်သူတို့ရဲ့ကိုကိုကျိုးစီးပွားအတွက်ပဲလုပ်တယ်ပေါ့နော်ပြီးတော့ဒီကျွန်တော်တို့ရဲ့နိုင်ငံကလည်းဥပဒေပိုင်းမှာတော်တော်လေးကိုဟိုအကျင့်ပြတ်ချထားမှုတွေကတော်တော်များတယ်ပေါ့နော်အခုချိန်လေးလည်းရှိနေတော့မှာပေါ့အဲ့ဒါဆိုတော့ကျွန်တော်မြင်ပြောရရင်တော့တရုတ်ဝင်လာလို့ရှိလို့ရှိရင်တော့တိတ်ပြီးတော့ဟိုမကောင်းလို့ပဲကျွန်တော်ပြောပြမှာတယ်ဘာဖြစ်လို့သူတို့မှာတာဝန်ခံမှုမရှိဘူးအာတခြားအဲ့ဒီဥစ္စာကိုတခြားနိုင်ငံတွေဝင်လာမယ်ဆိုလို့ရှိရင်တော့သူတို့ကတာဝန်ယူမှုရှိတယ်တာဝန်ခံမှုရှိတယ်သူကအဲ့ဒီပုံစံမျိုးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့တရုတ်ကိုအားမပေးပါဘူ
းဟုတ်ကဲ့ကိုသိန်းဆိုဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ် email တွေ facebook တွေပေးပို့ထားစာတချို့လည်းရှိနေပါတယ်စုမတို့ချို့စာတွေဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီဝေဝူးဆိုတဲ့အကောင့်ကတော့အရင်တော့က NGO တွေမရှိခင်တော့ကတရုတ်ကိုသူကကြိုက်တယ်လို့ခြေလှယ်ခွင့်ပေးပြီးပြီပဲတဲ့မြန်မာပြည်ဘာမှတိုးတက်မှုမရှိပါတဲ့သဘာဝတည်ရန်ဇာတကုံနာရဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာပဲရှိတယ်အခုကအရင်လိုမျိုးသူကြိုက်တယ်လို့မလုပ်နိုင်အောင် NGO တွေကဆန္ဒပြတောင်းဆိုလာတာကြောင့်မိမိအကျိုးစီးပွားထိခိုက်တဲ့အတွက်မကောင်းဘူးဆိုပြီးတော့ဝေဖန်တာပါတဲ့နောက် GMP Cap ဆိုတဲ့အကောင့်ကတော့တရုတ်ပြောတာဆိုရင်ပြောင်းပြန်ပြန်ပြီးတွေးမှအပြေမှန်ရမယ်လေသူတို့ကတိတ်ပြီးယုံရတာမဟုတ်ဘူးလို့ပြောထားပါတယ်မြင့်မြတ်ဆိုတဲ့အကောင့်ကတော့တရုတ်ကသူ့ရဲ့စီးပွားရေးတိုးချဲ့နိုင်မှုပဲအဓိကထားစဉ်းစားတာလို့မြင်ပါတယ်တဲ့မြန်မာစီးပွားရေးကအဲ့ဒီတစ်ချက်ထဲနဲ့တတ်နိုင်တာမဟုတ်ပါဘူးဘတ်စုံအကြောင်းအမျိုးမျိုးကြောင့်ဥမော့မော့နိုင်တာလို့ပဲယူဆမိပါတယ်တဲ့ကိုကိုဇော်ဆိုတဲ့အကောင့်ကတော့မြင်းမိကလောက်လေးပြောရမယ်ဆိုရင်တော့အစိုးရရဲ့ပြည်သူအပေါ်မှာစီယုံဆွဲဆောင်ရှင်းပြနိုင်မှုစွန့်ရည်နိုင်ပါမှုကအဓိကကြပါတယ်တဲ့အစစအရာရာလိုအပ်ချက်တိတ်များနေတဲ့ဒီတိုင်းပြည်မှာတိတ်ကြီးမများပဲလို့ရမှာဖြစ်ပေမဲ့လည်းပြည်သူလူထုလက်ခံလာအောင်စီယုံရမှာကအစိုးရရဲ့တာဝန်ပဲဖြစ်ပါတယ်တဲ့ရီမိုးဆိုတဲ့အကောင့်ကတော့တရုတ်ကသူ့အကျိုးစီးပွားနဲ့ပတ်သက်ပြီးမြစ်ဆုံစီမံကိန်းလုပ်မရတာကြောင့်အခုလိုရေးသားတယ်လို့ထင်မိပါတယ်တဲ့အစိုးရအနေနဲ့လည်းနိုင်ငံအတွက်အကျိုးဖြစ်မယ်ဆိုရင်ဘယ်လုပ်ငန်းမဆိုရဲရဲကြီးလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးပြောထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ပတ်ပြီးတော့ကျေးဇူးပါမဆုံးဆိုတော့ကျိုးမြန်မာနိုင်ငံဒီစီးပွားရေးလုပ်ငန်းတွေဥပမာမြစ်ဆုံလုံကိစ္စမျိုးတွေမှာတရုတ်နိုင်ငံကအကျိုးစီးပွားရေးထဲဝင်ပါနေတော့လေအခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြတဲ့အခါမျိုးမှာရိုးသားရလားဆိုရင်မြန်မာတွေဘက်ကဟိုတန်ရရှိရလဲသဘာဝကျရလဲပြောရမှာပါနောက်တစ်ခုကဒီနေရာမှာကျွန်တော်ဟိုစောင်းမားထဲမှာဖော်ပြထားတဲ့အချက်တစ်ချက်နဲ့ပတ်သက်ပြီးတော့လေဟိုကျွန်မဒေါ်လာကျော်စောကိုဆွေးနွေးစေချင်ပါတယ်ဟိုသူထောက်ပြတဲ့အချက်တစ်ချက်ကတော့ဒီမြန်မာအစိုးရအနေနဲ့ဒီအများပြည်သူသဘောထားကိုဦးစားပေးလွှမ်းတာကြောင့်ဒီမူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေရှိရဆိုပြီးတော့လေပြောထားတာတစ်ချက်ရှိပါတယ်ဆိုတော့ဒီသူကတော့ဒီတရုတ်နိုင်ငံဘက်ကအမြင်နဲ့ဆိုတော့ကော်သူငင်းနဲ့ထောက်ပြပါတယ်ဒါတရုတ်နိုင်ငံပညာရှင်တွေရေးတဲ့စောင်းမားတွေလည်းဖြစ်တာဆိုတော့သူတို့ကဒီတရုတ်နိုင်ငံဘက်ကရှုထောင့်နဲ့ချင်းကတ်တာလည်းဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံအနေနဲ့ကတော့ဟုတ်ပါတယ်ဒီအများပြည်သူရဲ့ဟိုသဘောထားတွေကိုတချို့နေရာတွေမှာဟိုတရက်ကြီးအကုန်ယူစရာလည်းမလိုဘူးဆိုတော့ဒီမြန်မာနိုင်ငံမှာကျတော့ဒီလိုမဟုတ်ဘဲနဲ့ဒီအများပြည်သူရဲ့ဟိုအထူးသဖြင့်ဒီ NLD အစိုးရတက်လာတဲ့အချိန်မှာဒီအများပြည်သူရဲ့သဘောထားတွေကိုပို့ပြီးထင်ရမယ်ဆိုတော့အပိုင်းတွေလည်းရှိတယ်ဆိုတော့အစိုးရမူဝါဒအားနည်းချက်တွေကဒီလူထုသဘောထားကိုဦးစားပေးတာကြောင့်လို့ဟိုစောင်းမားကောက်ချက်ချလို့တကယ်ပဲကောက်ချက်ချနိုင်တဲ့အခြေအနေမျိုးတွေရှိနေလားဒေါက်တာလက်ကျော်စောခင်ဗျာ
ကျမကတော့ဒီလိုကြည့်တယ်ဗျာဟို NLD အစိုးရရဲ့ဒီတချို့ဟို policy တွေချမှတ်ရမှာအားနည်းချက်ရှိတယ်ဆိုတာအမှန်ပဲအဓိကလူလူမဟုတ်ဗျာသူတို့ကစစ်တပ်မျက်နှာကြည့်နေရလို့အဲ့တော့အရင်အခက်ဆက်ဆက်ကဥမာမြစ်ဆုံကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ဒါတွေကအကုန်လုံးစစ်တပ်ကလုပ်သွားတဲ့ကိစ္စတွေနာအဖနာနာဝတနာအဖခေကလုပ်သွားတဲ့ကိစ္စတွေအဲ့တော့အဲ့အရာတွေကိုထောက်ထားပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်ပေးနေရတာအဲ့ဒါကြောင့်မလို့ NLD ရဲ့ဟိုဒီ policy ဆိုင်ရာအားပြောချက်ဟာပြည်သူလူထုထက်သူကစစ်တပ်ကိုကြည်နေရသူစစ်တပ်ကလုတ်သွားတဲ့ဟာတွေကသူ့ပြဿနာတွေကသူ့အတူမရှင်းနိုင်တာတွေဖြစ်တယ်အဲ့တော့ဒါကို NLD ကဝင်မကန်ရဲဖြစ်နေတာလေဖြစ်နိုင်တယ်ဒါကိုတရုတ်ကသိပါတယ်မသိတာမဟုတ်ပါဘူးဒါတချို့ပညာရှင်တွေကသူတို့ရေးကြံတယ်လို့ရေးတာပါပဲသူတို့လူကျင်တဲ့အချက်ကနေဆွဲရေးတာကျမကတော့ဒါပြည်သူလူထုကို NLD ကထောက်ထားပြီးတော့ဝင်ပြုနေတာလို့မထင်ဘူးဥပမာအချင်းခင်ဗျာစဉ်းစားကြည့်မြစ်ဆုံကိစ္စဆိုတော့မြစ်ဆုံကိစ္စကိုတကယ်ကဲတရုတ်ဆိုရကအဲ့ဒီဒေတာကပြောင်းရတဲ့ဒီရွာတွေဘာတွေအတွက်ရောကြီးအပြည့်အဝပေးပြီးသားသို့တော့ပေးရတဲ့အခါမှာလူလူကိုပေးရတာမဟုတ်ဘူးအဲ့ဒီဒေတာဆိုင်ရာအစိုးရတွေကိုပေးရတာအဲ့ဒီငွေတွေကဘယ်တွေရောက်ကုန်လဲဒါတွေရှိတယ်လေဒါတွေဘယ်လိုရှင်းမလဲအဲ့တော့အဲ့ဒီကိစ္စတွေအားလုံးက NLD ကဒီတွားလေသူဒီနာဖခစ်စအစိုးရခစ်ဆက်ဆက်မျက်နှာကိုထောက်ထားနေရလို့သူလိုရတဲ့ policy တွေကိုသူပြတ်ပြတ်သားသားမလုပ်နိုင်တာဖြစ်တယ်
โอเคครับขอบคุณครับสรุปกูอองตุนยิ้งตัวบ่าครับเนี่ยที่ซ้อมมาถอดตัวบ่เลยมีมาซูอ่ะมูอ่ะฉ่ําไม่ได้เนี่ยมาอาเนเจ็ดเนี่ยลูลูตัวบ่าเราโหจี้เนี่ยไอ้เคสอ่ะไปเลยဆိုပြီးပြောပါတယ်ဒီကောက်ချက်ကဟိုกูตัวบ่าดูပါတယ်ล่ะกูอองตุนยิ้ง
เออฉันก็ตัวบ่าไม่ดูครับเนี่ยสรุปบาเรื่องเลยสรุป NLD อ่ะยวยกောက်ป่วยมันเนี่ยตက်ลาได้เฉยกว่าตัวยวยกောက်ป่วยไม่ตันเงินมาเว้ยดิปัญญาสารงานนี่ก็เลิกคาราရှိပါတယ်ဆိုတော့တခါလေကျတော့အခုပြောနေတဲ့ကိစ္စတွေကပြီးခဲ့တဲ့ရွေးကောက်ပွဲကလာတာပြောတာရင်းနဲ့တချို့လွဲနေတဲ့အခြေအနေဖြစ်တာပေါ့နော်။ဆိုတော့နောက်တစ်ခုကကျတော့ကရင်ပြည်နယ်မှာကျွန်တော်ကြမှုတွေနဲ့ပြည်ထက်တာထုတ်တဲ့စိတ်ကိုလုံမယ်လို့လည်းဆိုပါတယ်။အဲတော့အဲ့လိုခါကျတော့လည်းစိတ်ပြီးတော့ပြည်သူလူထုအသံကိုစိတ်နားထောင်လာတာတော့မဟုတ်ဘူးပေါ့နော်။သူလုံချင်တဲ့သူပဲဟိုဆောင်ပေးတဲ့သဘောရှိပါတယ်။ဒါပေမဲ့အခုချိန်ကြီးတော့မဖြစ်သေးပါဘူး။ဆိုတော့အဲ့တော့ကျွန်တော်ခုနဆောင်းမမှာပေါ်ပြထားသလိုပေါ့ပြည်သူလူထုအသံကိုစိတ်အလိုလိုက်လုံးနေလို့တော့ကျွန်တော်မကြည့်ပါဘူးခင်ဗျ။
ဟုတ်ကဲ့ကောင်းပြီကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေပေးဖို့ဆွေးနွေးထားတဲ့ချို့လဲရှိနေပါသေးရဲ့စာတချို့တော့မဆုမမဲ့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဒေါက်တာကျော်ရှင်းဆိုတဲ့အကောင့်ကတော့မြမပြည်မှာအများကြိုက်ဝါဒကိုဦးစားပေးမလားဒါမှမဟုတ်စီးပွားရေးတွတ်တက်အောင်လုပ်တင်သလားဆိုတာစဉ်းစားသင့်ပါတယ်တဲ့တားရှင်ရွှေဦးထန်တာမြင်ကျင်ပါတယ်ဗျာတယံဇာတာတွေလည်းကုန်တလောက်ရှိနေပါပြီပဝင်းကျင်ပြက်စီးလို့ရာသီဥတုကလည်းဖောက်ပြဲသဘာဝဘေးတွေကလည်းကြောက်ခမန်းလီလီဆိုတော့ဆင်ကျင်တက်ပါပြီနူရဝဲဆွဲလဲရတခိုးထောင်းဆိုသလိုနက်လန်တော့မထူနိုင်တော့ပါတဲ့အိနီချင်းပိတ်ဆွေတချို့ကငတေမာရင်ပြီးရောဆိုတဲ့အချို့မျိုးချိုးနေတာတဲ့အလုံးအသိပါဗမာလူမျိုးဆိုတာရောင်ရဲတက်ပါတယ်ကိုရေမြေတောတောင်ကိုခင်တွေ့တက်ပါတယ်ဒါကရိုးရာဒလိဖြစ်နေပါပြီစီးပွားရေးတွတ်တက်ဖို့ဆက်မှုလုပ်ငန်းတွေလုပ်ကြရင်းနဲ့မိမိတို့ရဲ့လေကိုယ်တော်စိတ်ချလက်ချမရှူရဲတဲ့အိနီနာချင်းတိုင်းပြည်တွေလည်းရှိနေပါပြီမြန်မာပြည်ဟာစိုက်ပျိုးရေးစီးပွားရေးတယံဇာတထုတ်လုပ်သုံးဆွဲရေးစသည်တို့ကိုစနစ်တကျထင်သာမြင်သာလုပ်တယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာဖြစ်မယ်လို့ယုံကြည်ပါတယ်လှုပ်လဲလှုပ်ကြပါလို့အကြံပြုပါရစေဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ကျွန်တော်တို့ဟိုဒီမေးပေးပို့ထားရှိပါသေးတယ်စာတစ်စောင်ကတော့ယရနာမောင်ဆိုတဲ့အကောင့်နဲ့ Facebook ကနေပေးပို့ထားတာပါနန်းလောက်ဖတ်ပြပေးပါဦးခင်ဗျ
တယုတ်အစိုးရအဘော်ကတော့သူ့လိုရာကိုဆွဲဝေဖန်ခဲ့တယ်လို့ပဲသဘောထားပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးစနစ်မှမတူပဲဒီလိုလာထောက်ပြတာတော့လက်မခံနိုင်ပါဘူး။တယုတ်အစိုးရဟာလက်ရှိအုပ်ချုပ်နေတဲ့ရှီကျင်းပင်အစိုးရဟာအများပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရမဟုတ်သလိုဒီမိုကရေစီနီးကျအုပ်ချုပ်တဲ့အစိုးရမဟုတ်ဘူးဆိုတာကိုလည်းမေ့နေပုံရပါတယ်။စနစ်ချင်းမတူနိုင်ငံချင်းမတူလူမျိုးချင်းမတူတဲ့မြန်မာနိုင်ငံဟာအများပြည်သူကိုတာဝန်ခံရတဲ့ပြည်သူသဘောနဲ့ရွေးကောက်တင်မြှောက်ပေးလိုက်တဲ့ပြည်သူအစိုးရတရားပေါ်ပေါက်လာဖို့အသက်ပေါင်းများစွာပေးဆက်ခဲ့ပြီးမှပြည်သူအစိုးရဆိုတာဖြစ်လာရတာပါဒီအပေါ်မှာ NGO တွေပြည်သူသဘောထားတွေကိုအလေးထားလို့နဲ့ပြောရရင်တော့တရုတ်အစိုးရအနေနဲ့သူဖြစ်ချင်တာမဖြစ်ရမလုပ်ရလို့ပြောတာပဲဆိုတာသိတာလွန်ပါတယ်ပါပဲဖြစ်ဖြစ် NGO ကလည်းသူ့အလုပ်သူ့လုပ်ပေါ့အစိုးရနဲ့လွှတ်တော်ကလည်းစူးစမ်းပြီးတော့သူ့အလုပ်သူ့လုပ်ချမှတ်ရတဲ့မူဝါဒတွေကိုအများပြည်သူသိအောင်ထောက်ပြန်ပြည်သူကလည်းလိုအပ်တဲ့ထောက်ပြဝေဖန်မှုတွေနဲ့အစိုးရကိုကောင်းသောအကြံကောင်းသောဝေဖန်မှုတွေနဲ့တစ်ဖက်နဲ့တစ်ဖက်ဟန်ချက်ညီညီနဲ့သူ့အလုပ်ကိုယ့်အလုပ်ကြရတာဝန်မှာမငြင်းမညူပဲလက်တွဲပြီးတော့ချီတက်ကြမယ်ဆိုတာဘာမဆိုလဲအောင်မြင်နိုင်လိမ့်မယ်လို့ပြောပြရစီဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရနိုင်ဖတ်ပြပေးပါဦးခင်ဗျာ
နေပေါင်း90ကျော်ပြည်သူကိုကိုစားမပြုတဲ့အာနာသိန်းစစ်ဆိုးရအဆက်ဆက်ရဲ့လူလူစုကောင်းစားရေးနဲ့အာနာရှင်စနစ်တည်မြဲရေးစီးပွားရေးစီမံကိန်းတွေကြောင့်ဒီဘွားရေးတွေဖွံ့ဖြိုးတိုးတက်မလာတဲ့အပြင်ပြည်သူတွေမှာအိုးအိမ်လေယာဉ်ဥယျာဉ်ခြံမြေတွေဆုံးရှုံးခဲ့ဝင်သွားမှာကလူနေမှုအဆင့်တန်းတွေပါထိုးကျသွားခဲ့ပါတယ်အထင်ရှားဆုံးကတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းမြစ်ဆုံရေအားလျက်ဆက်စီမံကိန်းဖားကန်ကြောင်းမြတ်တူဖော်ရေးလုပ်ငန်းနဲ့ရခိုင်တန်းငွေပိုင်လိုင်းစီမံကိန်းတွေကြောင့်ပြည်သူတွေရဲ့လူနေမှုဘဝဘလောက်ထိဆိုးဝါးကုန်သလဲဆိုတာတွေ့နိုင်ပါတယ်ဘသူတွေအကျိုးမြတ်ပိုရကုန်ကြသလဲဆိုတာလည်းအထင်ရှားတွေ့နိုင်ပါတယ်လက်ရှိအစိုးရကပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တာကြောင့်ပြည်သူကိုပြေဝကူစားပြုနေပါတယ်ပြည်သူတွေကိုတိုင်းရအကျိုးမပြုနိုင်တဲ့ဘလို့စီမံကိန်းကိုမဆိုစီးပွားရေးသမားတွေအကြိုက်ရေးဆွဲအကောင့်ထဲပေါ်မှာမဟုတ်ဘူးလို့ယူဆမိပါတယ်စစ်မှန်တဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီမိုကရေစီလွတ်လပ်ခွင့်တွေမဝင်တဲ့ဒိန်းသိမ်းရေးလိုအပ်ချက်တွေစီးပွားရေးနဲ့သက်ဆိုင်တဲ့ကောင်းမွန်မြတ်တာတဲ့ဥပဒေတွေနည်းဥပဒေတွေအခြေခံအဆောက်အအုံတွေနိုင်ငံရေးတည်ငြိမ်မှုတွေတရားဥပဒေစိုးမိုးရေးတွေအားလုံးဟာတစ်ခုနဲ့တစ်ခုချိတ်ဆက်နေတယ်လို့ယူဆမိပါတယ်ဒါဒီအားလုံးကိုတပြိုင်တည်းလှုပ်ဖို့ကြီးမားတဲ့အခက်အခဲကတော့2008အခြေခံဥပဒေပြင်ဆင်ရေးနဲ့အစိုးရတစ်ခုတည်းဖွဲ့နိုင်ရေးလိုပဲဖြစ်တယ်လို့သုံးသပ်မိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါမောင်သဒနာပေးစားပါအခုနောက်စာကျန်နေသေးတဲ့စာအောင်စုမုံမဖတ်ကြပါဘူး။
ဟုတ်ကဲ့ပါရှင်ဒီဖြိုးဝင်းထအောင်ဆိုတဲ့အကောင့်မှာနိုင်ငံတကာနိုင်ငံမှာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုကလိုအပ်တာမှန်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေမှာတော့စစ်မှန်တဲ့ဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေရရှိဖို့ရန်ကအရင်ဆုံးလိုအပ်ပါတယ်လို့ယူဆမိပါတယ်။ဘာလို့လဲဆိုတော့နိုင်ငံစီးပွားရေးတိုးတက်ဖို့ဆိုရင်နိုင်ငံကငြိမ်းချမ်းနေဖို့အဓိကလိုအပ်ပါတယ်။နိုင်ငံငြိမ်းချမ်းမှနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေး၊လူမှုရေးဖွံ့ဖြိုးတိုးတက်မှာပါ။မြန်မာနိုင်ငံမှာကစစ်မှန်တဲ့ဒီမိုကရေစီမရသေးပါဘူး။စစ်မှန်တဲ့ဒီမိုကရေစီနဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေရရှိမှသာနိုင်ငံတကာကလည်းစီးပွားရေးတွေလာရောက်ရင်းနှီးမြှုပ်နှံမှာဖြစ်ပြီးတော့အလုပ်ကိုင်ခွင်လန်းတွေလည်းပေါများလာပြီးစီးပွားရေးဟာတိုးတက်ပြောင်းလဲလာနိုင်မယ်လို့ယူဆမိပါကြောင်းကြေထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေချမ်းမှာဆက်စွားတော့ဒီတော်တော်ရှင်တယောက်စားထဲမှာပါတယ်လို့ရှင်လဲလျှောက်တာပြားလဲဆွဲတာအခြေအနေမျိုးဖြစ်အောင်ဟိုလုံနိုင်တဲ့နည်းလမ်းတွေလုံနိုင်မယ်ပုံစံนี่အစိုးရဘက်မှာဘာများရှိမလဲဆိုတော့ဟိုစီစဉ်အစိုးရမတက်ခင်မှာကိုအောင်သူကြီးအချင်းချင်းသုံးသပ်ပြပါအောင်ခင်ဗျ။ဟ
ိုကျွန်တော်တို့ဒီမှာ EIGI ခေါ်တာပေါ့ဒီတဘာဝပတ်ဝန်းကျင်ကနေပြီးတော့တရားစာတတွေထုတ်တဲ့လုပ်ငန်းတွေပြုနေနေတာမျိုးပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်လို့အစိုးရကလည်းဂရီကိုအလုပ်ထားတယ်။အခုချိန်ကြီးလည်းဟိုအကောင့်တွေဖော်နေတာရှိပါတယ်။ဆိုတော့ဒါမျိုးလုပ်ငန်းတွေကိုကျွန်တော်တို့ပူအားပေးတယ်။ကျွန်တော်နေရာတော့ပို့ပြီးတော့အစိုးရဘက်ကပြုနေနေတာမျိုးဒီဒါတွေပူလုပ်နိုင်တော့ပိုကောင်းပါလေ။နောက်ခုနကဆွေးနွေးကြတယ်လို့ပဲပြည်သူလူထုကိုဒီထက်ပို့ပြီးတော့ပုံမှန်နေနေပေါ့နော်။တိုင်းနယ်အသိပေးတာမျိုးပို့ဖြစ်ဖို့လိုတယ်လို့ထင်ပါလားခင်ဗျ။ဟု
တ်ကဲ့ခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ဦးအောင်သူကြီးတရုတ်နိုင်ငံအခြေစိုက်မြန်မာရေးအခက်ခက်ဒေါက်တာလတ်ကျော်စောနောက်ကိုရိုင်းဆွေးနွေးရသူတွေစာရီးရေးသားပေးပို့ရသူတွေနဲ့တောတာရှင်တွေအားလုံးကိုလည်းပဲအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။စဉ်တင်ဆက်သူကိုအောင်လုံနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းရီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီနေ့ညဆွေးနွေးခဲ့တဲ့ဒိုင်းရီလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။စီစဉ်နေအဆုံးမတက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ပြောပြပေးပါအောင်ရှင
်။ဝါရှင်တန်ပြည်နယ်ကစီအတက်မြို့မှာလင်းဆက်ပြင်တူဦးဟာလင်းကြီးတစည်းကိုခိုယူပြီးစတန်ထွင်မောင်းနေခဲ့ပြီးတဲ့နောက်လူနေကျဲပါတဲ့ကက်ထရင်ကျုံမှပြတ်ကျခဲ့ပါတယ်။အသက်29နှစ်ရွယ်လင်းထိန်သိမ်းပြင်ဆင်ရေးဌာနဝန်ထမ်းတူဦးဟာ Horizon လေကြောင်းလိုင်းက Q400 ပန်ကာနှလုံးတက်လေယာဉ်ကိုစီအတက်ထက်ကိုမှနိုင်ငံတကာလေဆိပ်ကနေခိုယူမောင်းနေခဲ့တာလို့PS ခင်ရဲဌာနကပြောပါရယ်လေရင်ထင်းသိမ်းမျိုးစင်နဲ့ဒီပြောကြားတဲ့အတန်ဖိုင်ထဲမှာတော့လေရင်မောင်းသူကို Rick လို့ဒီခေါ်ဆိုတဲ့ကိုကြားခဲ့ရပြီးမြင်လေချောင်းလိုင်းကတော့အဲ့ဒီဘသူဘဝဖြစ်တယ်ဆိုတာကိုတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူး American သမ္မတ Donald Trump က NAFTA ကိုမြောက် America နိုင်ငံများအကြလွတ်လပ်တဲ့ကုန်သွယ်သဘောတူညီချက်စာချုပ်ချုပ်ဆိုထားတဲ့ Mexico နိုင်ငံအပေါ်ချီးမန်းပြောဆိုခဲ့ပြီးမြင်ကနေဒါနိုင်ငံကိုတော့ချင်းချောက်ပြောဆိုလိုက်ပါတယ်တောက်တဲ့ညနေကတွစ်တာမှာရေးသားခဲ့ရမှာထရမ်ကအရင်ကနဲ့မတူပဲမက္ကဆီကိုနိုင်ငံအပေါ်အကောင့်ပြောကြခဲ့တာပါရွေးကောက်ပွဲအကျိုးမဲဆွယ်ကာလရုံးကမင်းကွန်းပြောကြရမှာတော့အမေရိကန်ပြည်ထောင်စုကနေဆက်ဒရိုင်းကာရင်ရမှာမက္ကဆီကိုအနေနဲ့အကုန်ချခံရမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာတော့အဲ့ဒီအစီအစဉ်အကောင့်နဲ့မဖော်နိုင်သေးပါဘူးကနေဒါနိုင်ငံအပေါ်ကတော့ဒါသူတို့ရဲ့သွင်းကုန်ကုန်နဲ့ကုန်သွယ်ရေးအတားအဆီးတွေဟာတိတ်ကြီးမလွန်နေတာကြောင့်တကယ်လို့ညှိနှိုင်းမရဘူးဆိုရင်တော့မော်တော်ကားတွေကိုအခွန်ကောက်မယ်လို့ဆိုပါတယ်ဒီတောက်ကြနေနောက်မင်းမှာပဲကနေဒါကလည်းသူတို့အနေနဲ့မပြောင်းမလဲရက်တီမှာဖြစ်ပြီးတော့ကနေဒါလူထုအတွက်အစွမ်းကုန်စူးစမ်းသွားမယ်ဆိုပြီးတော့တုံ့ပြန်ပြောဆိုပါတယ်အင်ဒိုနီးရှားနိုင်ငံမှာလူ400နီးပါးတည်ဆုံခဲ့တဲ့အင်အားပြင်းငလျင်လှုပ်ခတ်ပြီးတဲ့နောက်မှာလမ်းပေါက်ကျွန်းဟာဆယ်လက်မလောက်ထိမြင့်တက်လာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်အင်ဒိုနီးရှားသဘောဝဘီအန်ရဲ့ကေဇေအေဂျင်စီကငလျင်အတွင်းတည်ဆုံသူ321ယောက်ရှိတယ်လို့သတင်းထုတ်ပြန်ပြီးနောက်တရက်ဒီကနေ့မှာတော့တည်ဆုံသူ389ယောက်ထိရှိပြီလို့ဆိုပါတယ်ဒီဩဂုတ်လ9ရက်နေ့ကငလျင်လှုပ်ခတ်ပြီးဂျိုရူးကရရှိတဲ့ပုံတွေကိုတုံးသက်ပြီးတော့ NASA နဲ့ California နည်းပညာအင်စတီကျူကလူတွေကတုံးသက်ပြီးတော့အခုလိုပြောကြားခဲ့တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါ။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနေ့ခင်း VOA အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24.50-51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.